Welcome to the Voice of America in Burmese.
Mingla nan ne kimak mya pyu American ta ka ni 2018 khu ni October la 20 ye sin ni ni mne khin season ni ko American pyu daw su Washington DC myo raw ka ni dai yai thau len pe ni ba bi dai lo media 24 40 50 tit tok ka ni phan yu na sin nan ja da lo VOA Facebook sa min da VOA Burmese news ma le a chein ne de pyin ni na sin nai ma le khmyar ကျွန်တော်စမိုးပြီပါခင်ဗျာအခုမနေ့ခင်စီစဉ်နေကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနေ့ခင်ပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမန့်ချင်းနိုင်ငံကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါပျောက်ဆုံးနေတဲ့ဆော်ဒီတင်တော့ဂျမားခရှော်ဂျီတည်ဆုံသွားပြီဆိုတာဆော်ဒီအာရေဗျာကအတည်ပြုလိုက်ပါပြီအာရှနိုင်ငံတွေကလူခွင့်ရေးချိုးဖောက်မှုတွေကိစ္စတွန်းတွန်းတက်တက်ပြောဖို့ဥရောပခေါင်းဆောင်တွေကိုလူခွင့်ရေးဖွဲ့တွေကတောင်းဆိုပါတယ်စီကံသမတ်ချက်တွေပူပေါင်းဆောင်ရွက်မှုတွေပေါ်အခြေခံတဲ့လောလောဆယ်ကုန်သွယ်ရေးကိုဥရောပနဲ့အာရှခေါင်းဆောင်တွေကထောက်ခံကြောင်းပြောကြပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဒီလိုသတင်းတွေတင်ဆက်ပြီးနားဆင်ကြရမယ့်သတင်းတော်လေးတွေမှာဆိုရင်တော့ EU နဲ့ ASEAN ကြားဆွေးနွေးပွဲပြုလုပ်ပြီးကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုအပါအဝင်သဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့ကြပါတယ
် As two of the world's most successful regional organizations ASEAN and the EU are natural partners especially given
တော့ Brussels မှာကျင်းပခဲ့တဲ့ဆွေးနွေးပွဲတွေမှာစင်ကာပူဝန်ကြီးချုပ် Lee Hsien Loong ရဲ့မှတ်ချက်စကားဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်အပြည့်ရလမ်းမှတ်ရေးထိုးထားကြတဲ့ RCSS SSA နဲ့ PNL အဖွဲ့တွေကြားမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တဲ့အကြောင်းသတင်းလွှာရုရှားစီကနေဒုံးလက်နဲ့ကာဝေးစနစ်ကိုအိန္ဒိယကဝယ်ယူတဲ့ပေါ်ပါကစ္စတန်ကဝေဖန်ပစ်တင်လိုက်တဲ့အကြောင်းဆရှိတာတွေအပါအဝင်မြန်မာနဲ့နိုင်ငံတကာစိတ်ဝင်စားစရာသတင်းလွှာတွေကိုနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာတို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
ဆော်ဒီတဲ့နောက်ဂျမာကာရှော်ဂျီဟာတူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စီရုံးထဲမှာတည်ဆုံသွားတယ်ဆိုတာဆော်ဒီအာရေဗျကအတည်ပြုလိုက်ပြီးလို့ဆော်ဒီနိုင်ငံပိုင်သတင်းဌာနကပြောပါတယ်။မစ္စတာကာရှော်ဂျီဟာကောင်စီရုံးထဲမှာသူနဲ့တွေ့တဲ့လူတွေနဲ့ရုံးဝန်ဆန်ခတ်အပြန်အလှန်ဖြစ်ပြီးတည်ဆုံသွားတယ်ဆိုတာစုံစမ်းစစ်ဆေးမှုကဏ္ဍဦးကြားလက်တွေကတွေ့ရတယ်လို့ဆိုပါတယ်။ဒီဖြစ်ရက်အတွက်ဆော်ဒီတော်ဝင်အစိုးရအကြံပေးတူဦးဖြစ်သူဆော့ကာတာနီနဲ့ထောက်လှမ်းရေးအဖွဲ့ဒုတိယကြီးကဲဗိုလ်ချုပ်ကြီးအာမက်အာဆရီတို့ကိုယာရုကထုတ်ပြန်လိုက်ပြီးတခြားဆော်ဒီနိုင်ငံသား78ဦးကိုလည်းဖမ်းဆီးထားတယ်လို့ဆော်ဒီအစိုးရဝတ်လုံတော်ရကပြောပါတယ်။မစ္စတာကာရှော့ဂျီတည်ဆုံမှုကိုဆက်ပြီးစုံစမ်းစစ်ဆေးနေတယ်လို့လည်းဆိုပါတယ်။တောက်ကြနေတုန်းကတော့တူရကီရဲတပ်ဖွဲ့ကဆော်ဒီကောင်စီရုံးဝန်ထမ်းတွေကိုမေးမြန်းခဲ့တယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်။မစ္စတာကာရှော့ဂျီဟာအော်တိုဘလာ2ရက်နေ့ကဆော်ဒီကောင်စီရုံးနဲ့ဝင်သွားပြီးတဲ့နောက်ပြန်ထွက်မလာတော့ပဲပျောက်ဆုံးနေတာပါ။ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေတဲ့တူရကီအာဏာပိုင်တွေကမစ္စတာကာရှော့ဂျီဟာကောင်စီရုံးထဲမှာအသက်ခံရပြီးတည်ဆုံသွားပြီလို့အစိုးရဘက်ကပြောလာပေမဲ့ဆော်ဒီဘက်ကတော့အဲ့ဒါကိုတောက်လျှောက်ညင်းလာတာပါမစ္စတာကာရှော့ဂျီပျောက်ဆုံးတည်ဆုံရတာဟာဆော်ဒီအာရေဗျလက်ချက်ဆိုတာထင်ရှားရင်ပြင်းထန်တဲ့တံခတ်မှုနဲ့ကြုံရမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပါတယ
်မြောက်ကိုရီးယားနဲ့လက်ရှိတန်တမန်ဆက်ဆံရေးအနေအထားကြောင့်တောင်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံပူးတွဲပြီးနောက်ထပ်အဓိကစီးရေးလေ့ကျင့်မဲ့အစီအစဉ်ကိုရပ်ဆိုင်းထားလိုက်ပြီဖြစ်ကြောင်းပင်တဂွန်စစ်ဌာနချုပ်ကတောက်ကြနေကပြောကြားခဲ့ပါတယ်တန်တမန်ရေးအရာဆက်လက်ဆောင်ရွက်နိုင်ရေးအခွင့်အလမ်းမှန်သမျှပေးနိုင်မှု Vigilant Ace လို့အမည်ပေးထားတဲ့နှစ်နိုင်ငံလေကြောင်းစီးရေးလေ့ကျင့်မှုကို American ရောတောင်ကိုရီးယားဘက်ကပါသဘောတူရပ်ဆိုင်းခဲ့တာဖြစ်တယ်လို့ပင်တဂွန်ပြောရေးဆိုခွင့်အကြီးအကဲဒေနာဝိုက်ကဆိုပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်ဒစ်နဲ့အတူတောင်ကိုရီးယားနဲ့ဂျပန်ကာကွယ်ရေးဝန်ကြီးတို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ဒီဆုံးဖြတ်ချက်ကိုကြေညာခဲ့တာပါကာကွယ်ရေးဝန်ကြီးသုံးဦးဟာစင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်နေကြတာလည်းဖြစ်ပြီးစီဝေးပြင်ပတိချတွေ့ဆုံခဲ့ကြတာပါပြီးခဲ့တဲ့နှစ်အတွင်းမြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်ရုပ်သိမ်းရေးတေချာအောင်အမေရိကန်ဘက်ကဆွဲဆောင်စည်းရုံးနေချိန်ဖြစ်တဲ့အတွက်ကိုရီးယားကျွန်းဆွယ်မှာလေကြောင်းစီရေးလေ့ကျင့်မှုအများပြားကိုဖြတ်သိမ်းဖို့အမေရိကန်စစ်တပ်ဘက်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင
်ကမ္ဘာတဝန်တရုတ်ရဲ့ယင်းနှီးမြှုပ်နှံမှုဟာအမေရိကန်ပြည်ထောင်စုကိုကြောနိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောလိုက်ပါတယ် VOA ကထုတ်လွှင့်နေတဲ့ Flight In ဆိုတဲ့အစီအစဉ်တစ်ခုကိုစီစဉ်တင်ဆက်နေသူ Greta Van Susteren နဲ့ Mexico နိုင်ငံ Mexico City မှာတောက်ကြံလေးကလုပ်တဲ့တွေ့ဆုံမေးမြန်းခန်းတွင်ဝန်ကြီးပွန်ပီယိုကအဲ့လိုပြောသွားတာပါဝန်ကြီးပွန်ပီယိုကတရုတ်ရဲ့စီးပွားရေးကြီးညိုညွတ်မှုကကျွန်တော်တို့အတွက်ဘယ်လိုပြဿနာမှမရှိပါဘူးကမ္ဘာပေါ်မှာရှင်ပြိုင်ဖို့ဆိုတာတို့အခွင့်အရေးပါကမ္ဘာတော်မှာတို့နဲ့ကျွန်တော်တို့ရှင်ပြိုင်မယ်ဆိုရင်ကျွန်တော်တို့အခြေအနေသိကိုကောင်းမယ်ဆိုတာကျွန်တော်လုံးဝယုံကြည်ပါတယ်လို့ပြောပါတယ်တရုတ်နိုင်ငံဟာ Belt and Road လို့ခေါ်တဲ့ရေဝန်လမ်းကြောင်းစီမံကိန်းကြီးရဲ့ဒစီတစ်ပိုင်းအနေနဲ့အာရှအာဖရိကနဲ့ပစိဖိတ်ဒေသတွေကအခြေခံအဆောက်အုံပိုင်းတွေမှာဒေါ်လာဘီလီယံပေါင်းများစွာယင်းနှီးမြှုပ်နှံထားတာပါအဲ့ဒီယင်းနှီးမြှုပ်နှံမှုတွေရဲ့ရက်ခတ်မှုကြောင့်သမ္မတဒေါ်နယ်ထရမ့်အနေနဲ့ America First ဆိုတဲ့အမေရိကန်ပြည်ထောင်စုကိုပထမဦးစားပေးမယ်ဆိုတဲ့မဟာဗျူဟာအရ ပြည်ပအထောက်ပံ့တွေရှော့ချဖြတ်တောက်မဲ့အစီအစဉ်ပါလှုပ်ဆောင်မဲ့ကိစ္စတွေကိုပြန်ပြီးဆန်းစစ်သုံးသပ်လာရပါတယ်။အခုဆိုရင်ဒေါ်လာဘီလီယံ60နှစ်စဉ်ဘတ်ဂျက်နဲ့လက်ပတ်လှုပ်ဆောင်မဲ့အမေရိကန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဘဏ္ဍာငွေကြေးကော်ပိုရေးရှင်း USIDFC လို့ခေါ်တဲ့ဌာနသစ်တစ်ခုကိုဖွဲ့စည်းတည်ထောင်မှာဖြစ်ပါတယ်။ဒီဌာနသစ်ရဲ့ဘတ်ဂျက်ဒေါ်လာ60ဘီလီယံဆိုတာတော့မှအာရှနဲ့အာဖရိကမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့နှိုင်းယှဉ်ရင်မပြောပါတော့ပါဘူး။ဒါပေမဲ့လည်းတခြားနိုင်ငံကဘဏ္ဍာငွေကြေးအဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်ပြီးတော့တရားမှုပမာဏကြီးထွားအောင်လှုပ်ဆောင်နိုင်မယ်လို့လေ့လာသူတွေကသုံးသပ်ပါတယ်
။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာဒီမိုကရေစီအားအကောင်းဆုံးနိုင်ငံစည်းအဆင့်ကနေရှော့ကျသွားပြီဆိုတော့အင်တာနက်မှာပြန့်နှံ့နေတဲ့အငင်းပွားနေတဲ့သတင်းကိုအချက်လက်တွေကိုစမ်းစစ်နေတဲ့ snopes.com website ကနေမှန်ကန်ကြောင်းတောက်ကြနေကအတည်ပြုခဲ့ပါတယ်။ Christian Left လို့အမည်ပေးထားတဲ့အဖွဲ့ကနေAmerica ဟာအရင်ကဒီမိုကရေစီအရှိဆုံးနိုင်ငံပေါင်း20စီးနဲ့မှာပါနေပေမဲ့အခုတော့မပါတော့ဘူးလို့သူတို့ internet website မှာဖော်ပြခဲ့တာဖြစ်ပါတယ်2006ခုနှစ်ကနေစတင်ပြီးကမ္ဘာပေါ်မှာအစိုးရတွေရဲ့အုပ်ချုပ်တဲ့ပုံစံတွေနဲ့သူတို့ရဲ့စွမ်းဆောင်ရည်တွေကိုစမ်းစစ်သုံးသပ်ပြီးစည်းရင်းပြုစုထုတ်ပြန်ခဲ့တဲ့ The Economics Magazine ရဲ့နှစ်စဉ်ညွှန်ကိန်းကို snopes.com website ကကိုးကားဖော်ပြခဲ့ပါတယ်2018ခုနှစ်ဒီမိုကရေစီညွှန်ကိန်းအတွက် The Economics Magazine က2018ခုနှစ် January လမှာစမ်းစစ်လေ့လာမှုတွေပြုလုပ်ပြီးထုတ်ပြန်ခဲ့တဲ့နိုင်ငံအလိုက်အဆင့်တွေအရဆိုရင်အမေရိကန်ပြည်ထောင်စုဟာဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံကနေအပြည့်အနာစာမကင်းတဲ့ဒီမိုကရေစီနိုင်ငံအဖြစ်ရှော့ချခဲ့တာဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။2018ခုနှစ်ဒီမိုကရေစီညွှန်ကိန်းအတွက်ကမ္ဘာပေါ်ကတီးခြားလွတ်လပ်တဲ့နိုင်ငံပေါင်း165နိုင်ငံနဲ့ဒေတာနှစ်ခုတို့ကို The Economics Magazine ကစာရင်းပြုစုထားရမှာမြန်မာနိုင်ငံကိုအဆင့်120ဖြစ်ဖော်ပြထားပါတယ်ရှင
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့စနေနေ့ဖက်တဲ့တွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာကြက်တဲ့အပါအဝင်အာရှနိုင်ငံအများပြားမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကိုထောက်ပြပြီးဥရောပခေါင်းဆောင်တွေအနေနဲ့အာရှခေါင်းဆောင်တွေကိုလူခွင့်ရေးကိစ္စတွန်းတွန်းတိုက်တိုက်ပြောဆိုဖို့လူခွင့်ရေးအဖွဲ့တွေနဲ့လွှတ်တော်အမတ်တွေကတောင်းဆိုကြပါတယ်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာ12ကြိမ်မြောက်အာရှဥရောပအာဆမ်ထိပ်သီးအစည်းအဝေးကိုအော်တိုဘာလ17ရက်နဲ့19ရက်နေ့တွေကကျင်းပကြမှာပဲအဲ့လိုတောင်းဆိုကြတာပါမြန်မာအစိုးရအနေနဲ့ဒါဝန်ယူလို့ရှိတယ်ဆိုတာပြောဖို့ထိပ်သီးအစည်းအဝေးပြီးတောက်ကြနေကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွေ EU ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဂါရီနီကတိုက်တွန်းပြောဆိုပါတယ
် Results of the UN Independent International Fact Finding Mission are extremely serious and worrying and they have to respond to this kind of allegations.
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေးရှိချက်တွေဟာတိတ်ကိုပြင်းထန်ပြီးစိုးရိမ်စရာကောင်းလာပါတယ်ဒီလိုဆူဆွဲချက်မျိုးတွေကိုသူတို့အနေနဲ့တုံ့ပြန်ရမှာဖြစ်ပြီးတာဝန်ခံလိုမှုပွင့်လင်းမြင်သာမှုနဲ့ပြောထားတဲ့ကိစ္စရပ်တွေကိုဂိုင်းတွဲဖြေရှင်းလိုမှုတွေပြရမှာဖြစ်ပါတယ်ဒီမိုကရေစီလမ်းကြောင်းကိုမြန်မာနိုင်ငံရှောက်လန်းနေတာမှာကျမတို့အတူတူကဆက်ပြီးလိုက်ပါသွားမှာပါဒါဟာခက်ခဲတဲ့လုပ်ငန်းစဉ်ပါကျမတို့ဒါကိုအမြဲတမ်းသိထားပါတယ်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအပေါ်ကျမတို့ရဲ့ထောက်ခံအားပေးမှုကိုအခုရပ်လိုက်မှာမဟုတ်ပါဘူးဒါပေမဲ့အဲ့ဒီလိုရပ်လိုက်မှာမဟုတ်ဘူးဆိုတာဟာနိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်ပူပန်ပွဲရာအဖြစ်မြင်ထားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျမတို့မမြင်ကြအောင်စောင့်နေမယ်ဆိုတဲ့အတိတ်ပဲမဟုတ်ပါဘူးလို့ဖက်ဒရီကာမိုဂါရီနီကပြောပါတယ်
နိုင်ငံတကာစီးပွားရေးစခန်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပေါ်မှာအခြေခံပြီးကုန်သွယ်ရေးလွတ်လပ်မှုကိုထောက်ခံတဲ့အနေနဲ့ဥရောပနဲ့အာရှနိုင်ငံတွေတညီတညွတ်ထဲရပ်တည်ကြောင်းတောက်ကြနေကပြသလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမေရိကပထမဆိုတဲ့မူဝါဒနဲ့ဆန့်ကျင်ဘက်ဖြစ်တယ်ဆိုတာကိုလည်းမီးမောင်းထိုးပြသလိုက်တာပါ။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မှာဥရောပအာရှထိပ်သီးအစည်းအဝေးကိုအောက်တိုဘာလ18ရက်နဲ့19ရက်နှစ်ရက်ကြာကျင်းပခဲ့ချိန်မှာအခုလိုဥရောပနဲ့အာရှနိုင်ငံတွေကလွတ်လပ်တဲ့ကုန်သွယ်ရေးအတွက်ထောက်ခံမှုဟာထိပ်သီးဆွေးနွေးပွဲအတွက်အဓိကအရေးကြီးတဲ့အချက်ဖြစ်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ထုစ်ကအစည်းအဝေးအပိတ်မှာပြောကြားခဲ့ပါတယ်ထိပ်သီးဆွေးနွေးပွဲကိုဥရောပနိုင်ငံအသီးသီးကခေါင်းဆောင်30ဦးတက်ရောက်ပြီးအာရှနိုင်ငံတွေဘက်ကနိုင်ငံပေါင်း20ရဲ့ခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်မြန်မာနိုင်ငံကိုစားအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်လည်းတက်ရောက်ခဲ့ပါတယ်နောက်ပိုင်းမှာဒီသတင်းနဲ့ပတ်သက်တဲ့စောင့်မအရှိကိုကြားဖို့ရှိပါတယ်ရှင
်အမေရိကန်ပြည်ထောင်စုက Mega Millions လို့ခေါ်တဲ့ထိမျိုးစားရဲ့တမိုင်းတစ်လျှောက်မှာစုကြည့်အများဆုံးဖြစ်တဲ့ပထမဆုံးဒေါ်လာတန်း1000ဒီဘောက်ကိုဒေတာဆန်တော်ချင်းတောက်ကြနဲ့ညဘက်မှာဖွင့်ပါမယ်။ဒီစုကြည့်ဟာအမေရိကန်ထီတမိုင်းအားလုံးနဲ့ရှင်နှိုင်းရှင်ရင်တော့ဒုတိယအများဆုံးစုကြည့်ပါ။ စုကြည်အများဆုံးအဖြစ်စံချိန်တင်ထားတာကတော့2016ခုနှစ်က Powerball T ပထမစုကြည်ဒေါ်လာ 1.59 ဘီလီယံဖြစ်ပါတယ် Mega Millions T ပထမစုကြည်ကိုပေါက်နိုင်ကြီးဟာအစပေါင်းတန်း300ကျော်မှတစပဲရှိပေမဲ့လည်းအိမ်မက်ကိုစီနဲ့လူတန်းပေါင်းများစွာကတော့ထီလက်မှတ်ရောင်းတဲ့ဆိုင်တွေမှာတန်းစီဆောက်ပြီးထီထိုးကြပါတယ်တကယ်တမ်းကျတော့ဒီပထမတီစုကိုပေါက်နိုင်ကြီးဟာအမျိုးသားမိုးလေဝသဌာနကနှစ်တစ်နှစ်အတွင်းမှာမိုးကြိုးပြစ်ခံရနိုင်ကြီးကိုအစတန်းကျော်မှတစအဖြစ်ခန့်မှန်းထားတာထက်တောင်းမှနည်းပါသေးတယ်ဒီနေ့အဖြစ်ပြောရရင်ထီပေါက်နိုင်ကြီးတဲ့မိုးကြိုးပြစ်ခံရနိုင်ကြီးကပိုများတဲ့သဘောပါကဏ္ဍတလုံးချင်းဒါမှမဟုတ်ကဏ္ဍတွဲအဖြစ်စုစုပေါင်း6ခုပါတဲ့ထီလက်မှတ်တစ်စောင်ရဲ့တန်ဖိုးကအနည်းဆုံး2ဒေါ်လာပါပထမဆုံးပေါက်တဲ့ထီလက်မှတ်ပိုင်ရှင်အနေနဲ့တကြိမ်တည်းနဲ့ထီစုငွေပေါင်း948တန်းကိုထုတ်ယူဖို့ရွေးချယ်နိုင်တယ်လို့နှစ်30အတွင်းအရစ်ကြထုတ်ယူသွားဖို့လည်းရွေးချယ်နိုင်ပါတယ
်။အိန္ဒိယနိုင်ငံမြောက်ပိုင်းပန်ဂျပ်ပြည်နယ်ကဘာသာရေးပွဲတော်ကျင်းပနေတဲ့နေရာမှာရောက်ရှိနေတဲ့လူအုပ်ကြီးတွေအရှိန်ပြင်းပြင်းနဲ့မောင်းနှင်လာတဲ့ယထာတစဉ်ဝင်တိုက်မိတဲ့အတွက်လူပေါင်းအနည်းဆုံး50ယောက်လောက်သေဆုံးပြီးဒါဇင်နဲ့ချီမကတန်ရာရခဲ့ပါတယ်။ဒါဟာအိန္ဒိယနိုင်ငံမှာအဆိုးရွားဆုံးယထာတိုက်မှုတစ်ခုလည်းဖြစ်ပါတယ်။အမရစ်တာမြို့စင်ဂျေဘုံကယထာလမ်းပေါ်မှာစူဝေးနေတဲ့လူအုပ်ကြီးဟာဟိန္ဒူဘာသာရေးပွဲတော်တွင်ပစ်ဖောက်နေတဲ့မီရှူမီးပန်းတွေကိုရက်ပြီးကြည့်နေစဉ်ယထာကအရှိန်ပြင်းပြင်းနဲ့ဝင်တိုက်ခဲ့ကြောင်းသက်ဆိုင်ရာအရာရှိတွေကပြောပါရယ်။ဒဏ်ရာရသူပေါင်းအနည်းဆုံး60ယောက်ကိုတော့စေယုံတွေကိုခွဲပြီးပို့ဆောင်ခဲ့ကြောင်းရဲဘက်ကပြောပါရယ်။ယထာနဲ့တိုက်မိသူတွေဟာမီရှူမီးပန်းတွေဖောက်နေတဲ့ဆူညံတဲ့အတန်တွေကြောင့်ယထာလာနေတဲ့အတန်ကိုတတိမထားမိခဲ့ကြဘူးလို့မျက်မြင်သက်သေတွေကပြောပါရယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယံတို့ပြောပြခဲ့ကြတာဖြစ်ပါတယ်။ခုတော့သတင်းဆောင်မတွေကိုထုတ်လွှင့်တော့မှာမို့ EU နဲ့ ASEAN အကြောင်းသတင်းတော်ကိုအရင်ဆုံးနားဆင်အောင်ပါ။ Belgium နိုင်ငံ Brussels မှာကျင်းပတဲ့ EU ASEAN ထိပ်သီးဆွေးနွေးပွဲမှာကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုဥရုယာသီဖောက်ပြန်မှုနဲ့လုံခြုံရေးကိစ္စတွေကိုဆွေးနွေးခဲ့ကြပြီးတော့အဖွဲ့အစည်းနှစ်ခုကြားမှာအပြန်အလှန်သဘောတူညီချက်တွေလည်းလက်မှတ်ရေးထိုးခဲ့ကြပါတယ်။ကုန်သွယ်ရေးသဘောတူညီချက်တွေအရအောက်ခွန်တွေလုံးဝနီးပါးကင်းလွတ်လာမယ့်သဘောလည်းရှိနေပါတယ်။ဒီအကြောင်းပြည်စုံကိုကိုကြောင်လင်းဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။ EU ဥရောပသမဂ္ဂနိုင်ငံတွေကခေါင်းဆောင်တွေနဲ့ရှစ်တောင်အာရှအာဆီယံနိုင်ငံတွေရဲ့ခေါင်းဆောင်တွေ Belgium နိုင်ငံ Brussels မြို့မှာနှစ်ရက်ကြာထိပ်သီးဆွေးနွေးပွဲကျင်းပခဲ့ပြီးတော့မနေ့ကတောက်ကြနေမှာပဲဆွေးနွေးပွဲအဆုံးသတ်ခဲ့ပါတယ်။အမေရိကန်သမ္မတ Donald Trump ရဲ့အစီအစဉ်ကြောင့်ကမ္ဘာတဝန်းကုန်သွယ်ရေးတက်မှမှုတွေမြင့်တက်လာနေချိန်မှာ EU နဲ့ ASEAN အဖွဲ့နှစ်ခုအကြားလွတ်လပ်တဲ့ကုန်သွယ်ရေးတွေလှုပ်ဆောင်ကြဖို့သဘောတူညီခဲ့ကြပါတယ်။ EU အဖွဲ့နဲ့စင်ကာပူအကြားမှာလည်းလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်တစ်ခုနေတော့ကပဲလက်မှတ်ရေးထိုးခဲ့ကြပြီးဒါဟာ EU နဲ့ ASEAN အဖွဲ့အကြားပထမဆုံးချိန်လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်လည်းဖြစ်ပါတယ်။အဖွဲ့အစည်းနှစ်ခုအကြားအရင်ကထက်ပိုပြီးတော့နည်းနည်းကပ်ကပ်လှုပ်ဆောင်မှုတွေရှိလာမယ့်အကြောင်းဥရောပကောင်စီရဲ့ဥက္ကဋ္ဌ Donald Tusk ကပြောပါတယ
် From the European side our motivation is clear
ဥရောပဘက်ကငါဆိုရင်ကျွန်တော်တို့ရဲ့စိတ်ဝင်စားမှုကရှိမှာအာဆီယံနဲ့ဥရောပနိုင်ငံတွေကြားကုန်သွယ်ရေးပူပြီးလုပ်ချင်တဲ့နှစ်ဖက်အဖွဲ့အစည်းတွေကြားနိုင်ငံတွေအချင်းချင်းအပြန်အလှန်လက်ပတ်သွားလာတာတွေခက်ရှိစိတ်လှုပ်လာခြင်းနဲ့ကမ္ဘာရဲ့သဘာဝတွေကိုလည်းအတူတွဲပြီးထိမ့်သိမ်းဖို့နဲ့နောက်ဆုံးအခုလိုမရေမရတဲ့ကာလမျိုးမှာလူမျိုးရေးဆိုင်ရာဆောင်ရွက်ချက်တွေကိုအချင်းချင်းအပြန်အလှန်ပိုးပြီးတိုးမြှင့်လှုပ်ဆောင်စေချင်ပါတယ်
ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကထိပ်သီးဆွေးနွေးပွဲကိုဥရောပနိုင်ငံတွေကခေါင်းဆောင်30နဲ့အာဆီယံနိုင်ငံတွေကခေါင်းဆောင်21ဦးတက်ရောက်ခဲ့ကြပါတယ်။အာဆီယံနဲ့ EU နှစ်ဖွဲ့ပေါင်းလူဦးရေကကမ္ဘာလူဦးရေရဲ့60ရာခိုင်နှုန်းရှိပြီးကမ္ဘာကုန်သွယ်ရေးရဲ့55ရာခိုင်နှုန်းကိုမောင်းနှင်နေတာပါ။ဒီနှစ်ဖွဲ့ပေါင်းရဲ့စီးပွားရေးအင်အားကကမ္ဘာစီးပွားရေးရဲ့3ပုံ2ပုံလောက်ရှိနေတာပါ။နှစ်ရက်ကြာထိပ်သီးဆွေးနွေးပွဲအတွင်းဒီကထားဆွေးနွေးခဲ့ကြတဲ့အထက်မှာဥရုယာသီဖောက်ပြန်မှုကိစ္စ၊ရင်းနှီးမြှုပ်နှံမှုကိစ္စနဲ့လုံးညုံရေးကိစ္စတွေအပါအဝင်ပွင့်လင်းလွတ်လပ်တဲ့ကမ္ဘာစီးပွားရေးကိုကောင်းမွန်အောင်ဆက်ပြီးတော့ထိန်းသိမ်းထားဖို့နဲ့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ရဲ့အဓိကရည်ရည်ချက်အတိုင်းစီမင်းစည်းကမ်းတွေကိုအခြေခံတဲ့နိုင်ငံစုံကုန်သွယ်ရေးစနစ်ကိုအားပေးထောက်ခံသွားဖို့ဆိုတဲ့ကိစ္စတွေလည်းဆွေးနွေးခဲ့ကြပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လုံးကလည်းအာဆီယံနဲ့ EU အဖွဲ့တွေဟာတဘာဝအဖြစ်တူညီတဲ့အဖွဲ့အစည်းတွေဖြစ်တယ်လို့ဆိုပါတယ
်။ As two of the world'sMost successful regional organizations, ASEAN and the EU, are natural partners.
ကမ္ဘာပေါ်မှာအောင်မြင်ဆုံးဒေတာဆိုင်ရာအဖွဲ့အစည်းနှစ်ခုဖြစ်တဲ့ ASEAN နဲ့ EU တို့ဟာတဘာဝအရပါတူညီတဲ့တကယ်လက်တွဲပေါ်အဖွဲ့အစည်းတွေပါ။အထူးသဖြင့်ကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်တဲ့ခံယူချက်ဟာနိုင်ငံစုံပေါင်းစုအဖွဲ့အစည်းတွေအတွက်ချိန်ချောက်မှုအဖြစ်သဘောထားတဲ့နေရာမှာ ASEAN ရော EU အဖွဲ့ရောတူညီကြပါတယ
်။ EU ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကရိုဟင်ညာပြဿနာကိုလည်းထည့်သွင်းပြောဆိုခဲ့ကြပါတယ်။ဒါပေမဲ့ရိုဟင်ညာဆိုတဲ့အတုံးနှုံးကိုတော့မတုံးဆွဲပါဘူး။ ဒုက္ခသည်တွေရခိုင်ပြည်နယ်ကိုစိတ်ချလုံခြုံပြီးဂုံတိတ်ကရှိရှိနဲ့ကိုယ်တော်နဲ့ကိုရေရှည်ပြန်ပြီးတော့နေထိုင်နိုင်ရေးလမ်းခင်းပေးဖို့လိုတယ်လို့ပြောခဲ့ကြပါတယ်မြန်မာနိုင်ငံပါဝင်အာဆီယံနိုင်ငံတွေထဲမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကြောင့်အာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာလူခွင့်ရေးဆိုင်ရာတိုးတက်မှုတွေရှိလာအောင်လှုပ်ဆောင်ရေးဖိအားပေးတိုက်တွန်းမှုဥရောပခေါင်းဆောင်တွေကိုလူခွင့်ရေးအုပ်စုတွေကတောင်းဆိုနေကြတာပါနောက်တစ်ခါကျင်းပမဲ့73ချိန်မြောက် EU ASEAN ထိပ်သီးဆွေးနွေးပွဲကိုတော့ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွန်ပင်မှာ2020ခုနှစ်ကြာလို့ရှိရင်ကျင်းပမှာဖြစ်ပါတယ
်။ကိုကျော်လင်းပြောပြသွားတာပါ။ ASEAN အကြောင်းပြီးတော့မြန်မာနိုင်ငံအကြောင်းကိုဆက်ပါမယ်။၄နှစ်လောက်စီးရီးပြိပက္ခရပ်တန့်နေတဲ့အပြစ်ရက် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဖြစ်တဲ့ချန်ပီပြန်လဲထူထောင်ရေးကောင်စီ RCSS SSC နဲ့ပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL တို့ကြားချန်ပီနဲ့အရှိတောင်ပိုင်းမိုင်းပွန်မြို့နယ်မှာဒီရပိုင်းတွင်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။လေးနှစ်ကြာစီးရီးပြိပက္ခရပ်တန့်နေခဲ့ပြီးမှအခုတကြော့ပြန်ပြီးတော့ပေါ်ပေါက်လာတဲ့စီးရီးတင်းမာမှုကြောင့်ဒေသခံတွေကြောက်လန့်နေတယ်လို့သုံးသပ်သူတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။ဟုတ်ကဲ့ပါ။ခွေပြန်သွားတဲ့ PNL စစ်ဖွဲ့ဝင်တချို့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS တပ်ဖွဲ့တို့အကြားမိုင်းပန်မှုနယ်ထဲမှာပြည်ကမှုဖြစ်ပွားခဲ့တယ်လို့ပို့မြူရာလူမျိုးရေးဖွဲ့ချုပ်ဗဟုလုံမှုဆောင်ကော်မတီဝင်ခွန်မင်းသိန်းကပြောပါတယ်
။ဖြစ်တာတော့2ချိန်ဖြစ်တာပေါ့လေ73ရက်နေတော့1ချိန်ဖြစ်သေးတယ်73ရက်နေကြတော့သူတို့နေတဲ့နေရာတောင်ကုန်းပေါ်တဲ့နေရာမှာတက်နေလေတယ်နေလိုက်တဲ့ခါကျတော့အာဆီယံဆက်တပ်သားတွေကတက်လာတယ်တက်လာကြတော့လာပြီးတော့ကျွန်တော်တို့ရေးပေါ်ပြစ်တယ်ကျွန်တော်တို့ကလည်းပြန်ပြီးတော့ခုခံပြီးတော့ပြည်ရတာပေါ့လေနောက်15ရက်နေမနေ့ကျတော့အစောကြီးသင်ဟာအလုံးရင်းနဲ့တက်လာတယ်လို့မနေ့9နာရီ40နေပြီးတော့နေ့လယ်2နာရီလောက်အထိတော့ကြာသွားတာပေါ့နော်အဲလိုမျိုးတော့ဖြစ်သွားတာ
အော်တိုဘာလ73ရက်နေ့နဲ့15ရက်နေ့တွင်မှာ2ချိန်တိုင်တိုက်ပွဲဖြစ်ပွားခဲ့တာပါနှစ်ဖက်စီးကြိုက်မှုအခြေအနေတွေကိုအသေးမပြုတ်နိုင်သေးပါဘူးပီကရလကမိုင်းပန်မြို့နယ်နောင်လေးပို့ရွာမှာ BNL စစ်ဖွဲ့ဝင်တို့ရဲ့ဆွေမျိုးသားချင်းရွာအုပ်ချုပ်ရေးမှူးသူအသက်ခံရပြီးသူ့ရဲ့နာရေးကိုသွားရောက်ခဲ့တဲ့ BNL စစ်ဖွဲ့ဝင်တချို့နဲ့ RCS စစ်ဖွဲ့တို့ကြားစိုက်ပွဲဖြစ်ပွားခဲ့တာပါအခုတော့စိုက်ပွဲအချိန်တွေအေးချမ်းသွားပြီးလက်နက်ကန်ဖွဲ့ချင်းချင်းမတော်တဆဖြစ်ပွားမှုတခုလို့ခွန်မင်းသိန်းကပြောပါတယ်
ကတည်းကအချိန်တော့အလုံး EC သွားပြီလို့ပြောလို့ရပါတယ်။ဖွဲ့ဖြစ်တာလည်းမရှိတော့ဘူးနော်။လက်နက်ကင်အဖွဲ့ချင်းပဋိပက္ခဖြစ်တယ်ဆိုတော့လေ။ဒါတော့တခါတလေကျတော့ဒီလိုမျိုးတော့ဖြစ်ပွားတာပါတယ်။ကျွန်တော်တို့ကလည်းပဲဖြစ်စီတစ်ခုတော့စီးရင်းကြီးနဲ့ဖြစ်စင်းချင်တဲ့ဆန္ဒတော့မရှိပါဘူ
း။ NC လက်မှတ်ဆိုတိုင်းဒေသလက်နက်ကင်ဖွဲ့ချင်းချင်းစီးရင်းပဋိပက္ခဖြစ်ပွားနိုင်မှုနဲ့ပတ်သက်လို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSF ပြောရေးစုခွေးရှိသူဗိုလ်မှူးကြီးဆိုင်ကင်းကအသေးစိတ်မသိရသေးဘူးလို့ဆိုပါတယ်။RCSF ဖွဲ့တွေရှိတဲ့ဒေသကိုအမည်မသိလက်နက်ကန်ဖွဲ့တစ်ခုဝင်ရောက်လာတဲ့အတွက်အခုလိုတိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSF ဘက်ကဖြေရှင်းချက်ပေးထားပါတယ်။တိုက်ပွဲဖြစ်ပွားရဒေသဟာ BNL သတ်စခန်းများအခြေစိုက်ရနေရာမဟုတ်ပဲ RCSF SSC တပ်ဖွဲ့တွေအနေများတဲ့နေမြေလည်းဖြစ်ပါတယ်။အခုလိုဒေသတွင်းစီးရီးသင်းမာနေတဲ့အခြေအနေကြောင့်ဒေသခံတွေစိုးရင်ထိတ်လန့်နေတယ်လို့ရှမ်းတန်တော်စစ်သတင်းဌာနအက်ဒီတာချုပ်ဆိုင်းမိန်ကပြောပါတယ်။
မြောက်ပိုင်းမှာလည်း PN များလေးပလောင်နဲ့ RCS ရန်ပြည်တပ်မတော်တွေနဲ့တိုက်ပွဲဖြစ်တော့လူထုကတော်တော်ခံရတယ်ခြေရတယ်မြေရှုခံရတယ်တပ်ဖြတ်ခံရတယ်ဖမ်းဆီးခံရတယ်ဒီမဖြစ်တဲ့မဖြစ်ထိုက်တဲ့ဖြစ်ပေါ်လာတဲ့ဒီမုန်းပန်မြို့နယ်ထဲကပြဿနာကလည်းပြဿနာကြီးမားလာမှာကိုဒေသခံတွေကအရင်စိုးရင်ကြတယ်အဲ့ဒီဒေသမှာနေထိုင်တဲ့တိုင်းရင်းသားလူထုတော်တော်များများကပြဿနာတိတ်မရှိကြဘူးဒါနဲ့ဒီလိုမျိုးတပ်နှစ်ခုကထိတိုက်မှုလာဖြစ်တော့ပြည်ထောင်ကြီးမှာကိုဒေတာခံတွေကအရန်စိုးရင်တယ
်ပြီးခဲ့တဲ့24ခုနှစ်ကလည်းနှစ်ဖက်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနှစ်ဖက်ခေါင်းဆောင်တွေညှိနှိုင်းဆွေးနွေးပြီးပြည်လည်မှုရရှိထားရကနေအခုတပံစစ်ရေးသိမ်းမှမှုတွေဖြစ်ပွားလာတာပါရှမ်းပြည်နယ်အတွင်းမှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေသလိုတိုင်းဒေသဖွဲ့အချင်းချင်းကြားမှာလည်းစစ်ရေးသိမ်းမှမှုတွေရှိနေပါတယ်ဒီလိုစစ်ရေးပဋိပက္ခတွေကြောင့်ဒေတာခံကြေးရွာသားတွေထောင်နဲ့ချီနေရကနေတိမ်းရှောင်လေရပြီးစစ်ပြေးဒုက္ခသည်ဖြစ်နေရရင်းကိုမပြောင်းနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
တို့ရရှင်များရှင်မကြသေးခင်ကပဲပြီးဆုံးသွားတဲ့ငញ្ញရေးထိပ်သီးညီလာခံမှာအစိုးရတက်မတော်နဲ့အပြစ်ခံရက်စဲထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားသဘောတူညီချက်တချို့ရရှိခဲ့ကြပါတယ်ထိတ်တန်းကောင်းဆောင်တွေတက်ရောက်ခဲ့တဲ့ညီလာခံမှာအရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆွေးနွေးဖို့လက်ခံခဲ့ကြတာဟာအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါသလားပြည်တွင်းငញ្ញရေးတစ်ခုလုံးအတွက်ရှေ့ဆက်နိုင်ရေးဘာတွေလိုနေသေးသလဲဆိုတာတွေကို VOAS နေနေညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်တော်ရရှင်တွေရဲ့ငင်းရဲရေးဆန္ဒတွေလူလားချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကို ကြိုတင်ပေးဖို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးလို့ရင်ဒီကနေ့ည9နာရီမတိုင်ခင် VO ကိုဆက်သွယ်ကြဖို့ထပ်မံတိုက်တွန်းအပ်ပါရခင်ဗျာ။အခုတော့သတင်းလွှာတွေကိုပြန်ဆက်အောင်ပါ။အိန္ဒိယနိုင်ငံကရုရှားစီကနေဒုံးလက်နဲ့ကာကွယ်ရေးစနစ်ဝယ်ယူတဲ့အပေါ်မှာပါကစ္စတန်ကဝေဖန်ပြောဆိုပါတယ်။အိန္ဒိယကတော့ဒါဟာသူတို့နိုင်ငံကာကွယ်ရေးကိုပိုးပြီးအားကောင်းစေလိမ့်မယ်လို့ပြောပါတယ်။အဲ့ဒီလိုလက်နက်စနစ်မျိုးတွေဝယ်ယူတက်ဆင်တာကြောင့်အိန္ဒိယနဲ့ပါကစ္စတန်ကြားတမျိုးကြပြည်ပခါတွေဖြစ်လာမယ်အန္တရာယ်ပိုများလာတယ်လို့အမေရိကန်ကပြောပါတယ်။အစ္စလာမဘတ်ကနေ IS ကပြပုတ်ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြပါလိမ့်မယ်ခင်ဗျာ။
ရုရှားလို S-400 Triumph လေကြောင်းရံကာကွယ်ရေးစနစ်ကိုအိန္ဒိယကဝယ်တဲ့ပေါ်ပါကစ္စတန်ကဝေဖန်တယ်လို့ဒီအချင်းချောက်မှုကိုပါကစ္စတန်အနေနဲ့တံပြန်နိုင်တယ်ဆိုပြီးတော့လဲဂယုစိုက်ဆရာမလို့တဲ့သဘောပြောပါတယ်။ဘယ်ထင်တုံးကြီးကာကွယ်ရေးဆိုင်ရာလက်ရှိစနစ်တွေထဲအဆင့်အမြင့်ဆုံးလို့ကြွမ်းကျင်သူတွေကယူဆကြတဲ့ဒီစနစ်ကိုဒေါ်လာ 5.4 ဘီလီယံနဲ့ဝယ်ယူဖို့အိန္ဒိယနဲ့ရုရှားကြားမကြသေးခင်ကပဲလက်မှတ်ရေးထိုးထားတာပါ။တရုတ်နဲ့ပါကစ္စတန်တို့ရန်ကနေကာကွယ်မှုကိုပိုအားကောင်းစေဖို့ဝင်လာတဲ့ဒုံးကြီးတွေကိုကောင်းကင်အမြင့်မှာပဲပစ်ချနိုင်တဲ့ဒုံးကြီးစနစ်ကိုလိုအပ်တယ်လို့အိန္ဒိယကပြောထားပါတယ်။ဒီစနစ်ဝယ်ယူတာကြောင့်မဟာဗျူဟာမြောက်တည်ငြိမ်မှုကိုနောက်ထပ်ထိခိုက်စေမှာဖြစ်ပြီးတောင်ဝါရှဒေသမှာလက်နက်အပြိုင်တပ်ဆင်မှုပြန်စတင်လာမယ့်အခြေအနေရောက်သွားစေမယ်လို့ပါကစ္စတန်နိုင်ငံသားရေးဌာနကတောက်ကြာနေမှာတရားဝင်တုံ့ပြန်ပြောဆိုပါတယ်။မရီမငြိမ်ဖြစ်စေတဲ့ဘဲလူလက်နက်စနစ်မျိုးရဲ့ရန်ကနေမဆိုကာကွယ်နိုင်စွမ်းရှိတယ်ဆိုတာပါကစ္စတန်အနေနဲ့အပြည့်အဝယုံကြည်မှုရှိတယ်လို့လည်းပါကစ္စတန်နိုင်ငံသားရေးဌာနကပြောပြီးမယ်။အသေးစိတ်ရှင်းလင်းပြောဆိုတာတော့မပါပါဘူး။ပါကစ္စတန်ကတာဝီးနဲ့တာတူပြစ်ဒုံးကျည်တွေထုတ်လုပ်နေတဲ့ပေါ်နဲ့နျူကလ িয়ার လက်နက်ပိုများလာနေတဲ့ပေါ်အမေရိကန်ရဲ့အစင်တစိုက်စိုးရိမ်မှုကိုသမ္မတဒေါ်နယ်ထရမ့်အစိုးရကဗိုလ်ထူးနေမှာထပ်ပြောပါတယ်။ဝါရှင်တန်အခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Wilson Center ရဲ့ဆွေးနွေးပွဲတစ်ခုမှာယာယီဒူးလက်ထောက်နိုင်ငံသားရေးဝန်ကြီး Henry Anshar ကအခုလိုပြောသွားတာပါ
။ Specifically we've expressed concern about the increased security challengesthat accompany growing stock
တိကျပြောရရင်လက်နက်တွေမြောက်များတိုးလာနေတာနဲ့တစ်ဆက်တည်းဖြစ်လာတဲ့ဒုံကျုံရေးဆိုင်ရာစိန်ခေါ်မှုတွေပိုများလာနေတဲ့အပေါ်စိုးရိမ်တဲ့အကြောင်းကျွန်တော်တို့ပြောထားပါတယ်အထူးသဖြင့်တော့နျူကလ িয়ার လက်နက်တွေဟာအခိုးခံရမဲ့လွဲမှားအသုံးချမဲ့အနေနဲ့ပိုကြီးနေတာကြောင့်ဖြစ်ပါတယ
်နျူကလ িয়ার လက်နက်ရန်ကာကွယ်ရေးစွမ်းရည်ပိုကောင်းအောင်လုပ်ရတာဟာအမေရိကန်နဲ့အိန္ဒိယကြားကာကွယ်ရေးနဲ့နျူကလ িয়ার ဆိုင်ရာပူးပေါင်းဆောင်ရွက်မှုပိုပြီးနှီးကပ်လာတာကြောင့်ဖြစ်တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကဆိုပါတယ်တာဒိုပြစ်နျူကလ িয়ার လက်နက်တွေဟာအိန္ဒိယကကြီးမားတဲ့စစ်ရင်အားကိုတုံးပြီးပါကစ္စတန်ကိုတမယိုးကျစစ်ပွဲတစ်ခုရုတ်တရက်ဆင်နွှဲလာမယ့်ရန်ကနေကာကွယ်ဖို့ဖြစ်တယ်လို့ပါကစ္စတန်ကပြောပါတယ်။အဲလိုဟိုဘက်ဒီဘက်လက်နက်တွေတက်ဆင်နေတာကနေပိုပြင်းထန်တဲ့ပြည်ပခဖြစ်လာမယ့်အန်ဒရယ်ရှိနေတယ်လို့ဒူလက်ထောက်ဝန်ကြီးဟန်ရီအန်ရှာကပြောပါတယ်
။ These weapons also increase the riskthat a conventional conflict between India
and Pakistan ja tamayoja pripakha tkhu ga ni di lanat twe chao nuclear sit pwae thi a shein myet tat twa nai ne anye ga le shi ni ba de
russia ye lanat snit ha le yin twe kaw ngin twa awe thain yin twe pe thain dong ji twe ne cruise dong ji twe su su paw pye mat 36 khu ko akwa awe kilometer 400 a myet kilometer 30 a twin da byai na the pye cha phyet si nai ne lo tadin twe ma pyo ja ba de ဒီကရလာမှာပဲတရုတ်ကအဲ့ဒီရုရှားလို့ S400 ဒုံးကျည်ကာကွယ်ရေးစနစ်ကိုဝယ်တဲ့အတွက်အမေရိကန်ကတရုတ်စစ်ဘက်ကိုတံခတ်အရေးယူမှုချမှတ်ထားပါတယ်။ပါကစ္စတန်နဲ့ရုရှားကြားကာကွယ်ရေးနိုင်ငံရေးနဲ့စီးပွားရေးကဏ္ဍတွေအပါအဝင်ကဏ္ဍပေါင်းစုံမှာဆက်ဆံရေးတိတိတတ်တာတိုးတက်နေချိန်မှာပဲရုရှားကအိန္ဒိယကို S400 ဒုံးကျည်စနစ်ရောင်းတဲ့ကိစ္စဖြစ်လာတာပါ။ပါကစ္စတန်နဲ့ရုရှားတို့ကြားနှစ်စဉ်လုံနေကြပူးတွဲစည်းရေးလေ့ကျင့်မှုကိုလာမယ့်တနင်္ဂနွေနေ့မှာပဲပါကစ္စတန်မှာလုပ်ဖို့ရှိပါတယ်။အိန္ဒိယနဲ့ပါကစ္စတန်တို့ဟာ1948ခုနှစ်မှာဗြိတိသျှလက်အောက်ကနေလွတ်လပ်ရေးရပြီးကြတဲ့ကဆိုရင်စစ်ပွဲကြီး3ချိန်ဖြစ်ထားပါတယ်။ဒါ့အပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသနယ်စပ်မှာလည်းမကြာခဏဆိုသလိုစစ်ဖက်ချင်းပြည်ပခဖြစ်လို့ရှိပါတယ်။အဲ့ဒီကက်ရှမီးယားပြည်ပခဟာပုံမှန်လိုဖြစ်လာနေတာကြောင့်နှစ်နိုင်ငံကြားနောက်ထပ်စစ်ပွဲဖြစ်ပြီးနျူကလ িয়ার လက်နက်တွေနဲ့အပြန်အလှန်တိုက်ခိုက်ကြတဲ့အခြေအနေတွေရောက်သွားမှာပိုးပြီးစိုးရိမ်လာနေကြပါတယ်ခင်ဗျာ။
ကိုကျော်ကျော်သိပြောပြသွားတာဖြစ်ပါတယ်တို့ရရှိမှခင်ဗျာသတင်းစာဆရာကာရှော့ကြီးတပ်ဖြတ်မှုနဲ့ပတ်သက်တဲ့တန်တရားတွေကြောင့်ဆော်ဒီအာရေဗျနိုင်ငံမှာအင်ရှီမင်းသားကဥဆောင်ပြီးတော့ပြုလုပ်မဲ့ခေတ်မီစီမံကိန်းတွေအထိနာသွားပြီဖြစ်ပါတယ်ကာရှော့ကြီးကိစ္စကြောင့်ဆော်ဒီအင်ရှီမင်းသားမိုဟာမက်ဘင်ဆော်မွန်ရဲ့ကျန်းတဲ့ဇယိုက်လက္ခဏာကိုပိုးပြီးတော့ထင်ရှားလာတယ်လို့ဗ ဗြိတိန်နိုင်ငံစီးပွားရေးလုပ်ငန်းရဲ့အကြီးအကဲတွေကပြောဆိုကြပါတယ်။ဆော်ဘိုင်းတော့က VOA သတင်းတောက်ဂျေမီဒက်မန်လန်ဒန်ကနေပေးပို့ထားတဲ့သတင်းတော်ကိုတော့ဦးကျော်စန္ဒာကတင်ပြထားတာကိုနားဆင်ပါခင်ဗျာ
။အင်းရှိမင်းသားမဟာမတ်ဘင်ဆာမန်ဦးဆောင်ပြီးနောက်ပါရီယတ်မြို့တော်မှာကျင်းပမဲ့ယင်းဤမြို့နှံမှုညီလာခံဟာဆီယူဇွဲဆော်ဒီဘီယင်းနိုင်ငံကိုခစ်သည်ထဲဆွဲဆောင်ဖို့ရည်ရွယ်တဲ့လိုရတစ်ခုဖြစ်ပါတယ်။ဒါပေမဲ့အခုတော့ Washington Post သတင်းတောက်ကခြောဂီကိုသက်ဖြတ်တဲ့ကိစ္စမှာဒီအင်းရှိမင်းသားပါဝင်ပသက်နေတဲ့ဆွဲသံသရာတွေကြောင့်ဒီယင်းဤမြို့နှံမှုညီလာခံကိုအများကြီးထိခိုက်သွားနိုင်တဲ့အခြေအနေရှိနေပါတယ်။ဆော်ဒီအရေဗျနိုင်ငံရဲ့စီးပွားရေးလူမှုရေးကဏ္ဍတွေကိုခိမြောင်လုပ်မယ်။ယင်းနံအပေါ်မီခရိုအားထားနေရမှုကိုဆော့ချမယ်။ယင်းနံလုပ်ငန်းမဟုတ်တဲ့တခြားလုပ်ငန်းကဏ္ဍတွေမှာအလုပ်ကိုင်တွေဖန်တီးမယ်စသည်အဖြစ်မျှော်လင့်ထားတဲ့ Vision 2030 2030ပြည့်မျှော်မှန်းချက်အတွက်အင်းရှိမင်းသားမိုဟာမက်ဘင်ဆာမန်ရဲ့ခင်မီယေစီမံကိန်းတွေနဲ့ဆီယူဇဲဆန်တဲ့ဝါဟာဘီအစ္စလာမ်ဂိုင်းယူဆာအယူဆွေးနေမှုကလွတ်မြောက်ရေးလုပ်ငန်းတွေဟာပြည်ပအထောက်ပံ့နဲ့ပြည်ပယင်းနှိမ့်နှံ့မှုတွေပေါ်မှာအများကြီးမူတည်နေတာပါဒါပေမဲ့အခုခါဒီဆွေးနွေးပွဲကိုအနောက်တိုင်းစီးပွားရေးအဖွဲ့တွေကဝိုင်းပြီးသဘိတ်မှောက်ကြလေတော့2030ပြည့်မျှော်မှန်းချက်လမ်းလွဲသွားယူတာမှာမင်းသားမိုဟာမက်ဘင်ဆာမန်ကိုလည်းပြည်မိသားစုတွေကပဲသူနဲ့ပြိုင်ဘက်တွေကဖြုတ်ချဖို့အခွင့်အလမ်းရလာနိုင်ပါတယ်။အများစုကဒီလိုသဘိတ်မှောက်နေကြပေမဲ့ Pepsi နဲ့ EDF လို့ခေါ်တဲ့ပြင်သစ်လျှက်စစ် company တို့ကတော့တက်မယ်လို့စီစဉ်နေကြစီရပါ။ဗြိတိန်နိုင်ငံကလုပ်ငန်းတချို့ကိုလည်းဆော်ဒီညီလာခံကိုသွားမတက်ဖို့အတိုက်အခံအမှတ်တွေလူခွင့်လှုပ်ရှားသူကတောင်းဆိုနေကြပါတယ်။ Germany company တချို့လည်းပဲတက်စစ်မတက်စစ်ပြန်လည်သုံးသပ်နေကြပါပြီ။သတင်းစာဆရာကချော်ကြီးကြောက်သွားတဲ့ဆိုကြတဲ့စီးပွားရေးလုပ်ငန်းတော်တော်များများကသဘိတ်မှောက်ထားကြပြီဖြစ်ပါတယ်။ American ဘဏ္ဍာရေးဝန်ကြီး Stephen Mnuchin ဗြိတိန်ရဲ့နိုင်ငံတကာကုသရေးဝန်ကြီးဝန်ကြီး Liam Fox တို့ကလည်းမတက်ဘူးလို့ကြေညာလိုက်ပြီးတဲ့နောက်ဆော်ဒီမင်းသားရဲ့ညီလာခံကပူပြီးအထိနာသွားစရာဖြစ်လာပါတယ်။ Goldman Sachs ဘဏ္ဍာရေးဝန်ဆောင်မှုလုပ်ငန်းဆိုတာဟာဆော်ဒီဘုရင်ရဲ့ချမ်းသာကြွယ်ဝမှုကိုစီမံခန့်ခွဲရင်းနဲ့ဒီနယ်လုပ်ငန်းအစုချေရာကိစ္စတွေအတွက်ငှားရမ်းထားတဲ့ company တခုဖြစ်ပါတယ်။အခုကချောကြီးကိစ္စနဲ့ပတ်သက်ပြီးတော့ဒီ Goldman Sachs အပါအဝင် HSBC, JP Morgan တို့လိုကမ္ဘာထိပ်တန်းစီးပွားရေးအဖွဲ့အစည်းကြီးတွေကလည်းညီလာခံအောင်မတက်ဖြစ်ကြတော့ပါဘူး။ Goldman Sachs CEO David Solomon ကသူတို့ဘာကြောင့်မတက်ဖြစ်ဘူးလဲဆိုတာကိုအခုလိုပြောပါရယ်
။ဒီဖြစ်ရဟာလက်မခံနိုင်တဲ့ကိစ္စပါ။ဒီဖြစ်ရနဲ့ပတ်သက်တဲ့မေးခွန်းတွေကိုသူတို့ sorry တွေဖြေရမယ်ဆိုတာရှင်းနေပါတယ်။ဒီမေးခွန်းတွေကိုသူတို့ဘလို့ဖြေတယ်နောက်ထပ်ဘယ်လိုအချက်လက်တွေပေါ်ထွက်လာတယ်ဆိုတာပုံမူတည်ပြီးကျွန်တော်တို့ကတုံ့ပြန်လှုပ်ဆောင်သွားမှာဖြစ်ပါတယ်
။ Saudi Arabia အပေါ်အနောက်နိုင်ငံတွေကဒဏ်ခတ်ရေးမှုတွေမချမှတ်သည့်တိုင်အောင်ဒီသဘိတ်မှတ်မှုတွေကြောင့်ကိုပဲအင်းရှိမင်းသားရဲ့ပြုပြင်ရေးစီမံကိန်းဟာရေရှည်ပျက်စီးသွားနိုင်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်။တူရကီအရာရှိတွေရဲ့အဆိုအရပြောရင် Saudi ကလူသားသမား15ယောက်ဟာ Riyadh မြို့တော်ကနေလေယာဉ်မှန်းနဲ့ရောက်ရှိလာပြီးမကြခင်မှာပဲကချိုဂီရဲ့ရုပ်အလောင်းကိုအပိုင်းပိုင်းလှိဖြက်လိုက်ကြတယ်လို့ဆိုပါတယ်။ကချောဂီတက်ခံမှုကြောင့်ဆော်ဒီအရေဗျာနဲ့အမေရိကန်ဥရောပတို့အကြားဆက်ဆံရေးစုစုပေါင်းပြပြလာမယ်ဆိုရင်နာမကျန်းဖြစ်နေတဲ့ဆော်ဒီဘုရင်ကြီးဟာအင်းရှိမင်းသားမိုဟာမက်ဘင်ဆာမန်နေရာမှာတိုင်းပြည်ရာစီမံခန့်ခွဲဖို့အတွက်နောက်လူတစ်ယောက်နဲ့အစားထုတ်လာလိမ့်မယ်လို့လည်းသူလိုသူလိုတွေးဆမှုတွေရှိနေပါတယ်။ညာ
ဦးကျော်စန္ဒာပြောပြသွားတာဖြစ်ပါတယ်။အခုမနေ့အတွင်းအခုမနေ့အတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေနဲ့မနခင်အင်္ဂလိပ်စာသင်ခန်းစာတို့ကိုကြားကြမှာဖြစ်ပါတယ် VOA American တန်ကနေစနေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9ရက်နေ့ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA ရဲ့အတန်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့အီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုကြတယ်ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။ခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေစေမီတာလိုင်းနေအပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာအရာပြင
်ကျွန်တော်တို့ဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်ပွဲအသုံးချတယ်ဆိုတာကဒီပဋိပက္ခဖြစ်နေတဲ့နိုင်ငံတိုင်းမှာရှိတယ်ပေါ့နော်။ဒီပဋိပက္ခ
အပတ်စဉ်မျိုးသမီးကဏ္ဍထုတ်လွှင့်တဲ့အခါမှာနားဆင်ရပါမယ်။အရာပြင်သိပ္ပံနဲ့နည်းပညာပတ်စင်ကဏ္ဍကိုလည်းတင်ဆက်ပေးဦးမှာပါ။အခုတော့သတင်းလွှာနောက်တစ်ပုဒ်ကိုနားဆင်အောင်ပါ။ထိုင်းနိုင်ငံတောင်ပိုင်းစုရထာနီပြည်နယ်ထချနာခရိုင်တွင်းမှာထိုင်းလီတက်အရာရှိတဦးကားမတော်တဆတက်မီယာကနေထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကနေတည်ဆောင်လာတဲ့စိတ်ကြွစည်းတွေဖမ်းမိခဲ့ပါတယ်။ကာလတန်ဖိုးအဖြစ်ထိုင်းဘတ်ငွေတန်း100ကျော်တန်ဖိုးရှိတဲ့စိတ်ကြွစည်း6သိန်းကျော်နဲ့အိုက်စ်လိုခေါ်တဲ့မူရစည်းဝါးတွေဖမ်းမိခဲ့ပါတယ်။အကြောင်းစကိုထိုင်းမြန်မာနယ်စပ်ကနေ VOA သတင်းတော့မအေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။စူရထာနီပြည်နယ်ထချနာခရိုင်တွင်းမှာအော်တိုဘာလ19ရက်နေ့မနက်ပိုင်းမှာပဲကားတစ်စီးလမ်းဘေးကိုထိုးကျပြီးစစ်ပင်နဲ့ဝင်တိုက်ခဲ့တာကြောင့်ကယ်ဆယ်ရေးအဖွဲ့တွေကဒဏ်ရာရသူ၄ဦးအရာရှိကိုကယ်ထုတ်ပြီးစေယုံပို့ခဲ့တာပါ။တိုက်မိတဲ့ကားကိုရဲစခန်းပို့ခဲ့ရမှာတော့စိတ်ကြွစည်းတွေကားထဲမှာတွေ့ရှိခဲ့တာဖြစ်ကြောင်းစူရထာနီမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစူရထာနီအုပ်ချုပ်ရေးမှူးB-Watch ကျင်တို့ကပြောသွားပါတယ
်ให้ยาเสพติดถึงแม้ว่าจะไม่หมดไปแต่ก็ให้ลดน้อยลงมากที่สุดนะครับแล้วก็เราโชคดีว่า
วิธีวารีฮะพั้นมะกုံနိုင်တော့ปုံစံမျိုးစုံเนี่ยနိုင်ငံတွင်းကိုဝင်လာနေကြတယ်ဒါကိုတားဆီးနိုင်အောင်ဌာနဆိုင်ရာအားလုံးကသတားရဲရှိရပါမယ်အားလုံးနိုင်ငံကိုချစ်စိတ်နဲ့ပူးပေါင်းပါဝင်ကြဖို့လိုအပ်ပါတယ်ဆိုပြီးပြောသွားပါတယ်အခုဖြစ်စဉ်ကတော့နေမြေရဲစခန်းကိုရောက်တဲ့အချိန်ကားကိုစစ်သေးတဲ့အခါမှာတော့ကားထဲမှာဖွဲ့ယူလာတဲ့စိတ်ကြွစည်း6သိန်းနဲ့အိုက်စ်လို့ခေါ်တဲ့မူရစေး6ကီလိုကိုရဲတွေကတွေ့သွားခဲ့တာပါဒါအပြင်ပနတ်တူ9လက်ကြီးစံနေနဲ့ကားနံပါတ်ပြအတုတွေကိုပါတွေ့ရှိခဲ့ပါတယ်ကားတိုက်ခဲ့တဲ့အတွက်ဆေးရုံရောက်နေတဲ့သူဟာထိုင်းလေတက်မတော်ကအပတ်စဉ်55ဆင့်အရာရှိတူဖြစ်ပါတယ်ရဲတပ်ဖွဲ့ရဲ့စစ်ဆေးချက်အရဘန်ကောက်မြို့ဖွဲ့ခွန်ရက်ကွက်မှာနေထိုင်နေသူအသက်50အရွယ်တရခန်းနေတဲ့အရာရှိဆိုင်းမင်းဟာအခုဖမ်းမိတဲ့စိတ်ကြွစည်းတွေကိုထိုင်းမြောက်ပိုင်းထိုင်းမြန်မာနယ်စပ်မဲဆိုင်မြို့မှာနေထိုင်နေသူမြန်မာတအူးကသူ့ကိုဗန်းငွေ3သိန်းပေးပြီးပို့ခိုင်းခဲ့တာဖြစ်ကြောင်းဝန်ခံခဲ့တယ်လို့ဆိုပါတယ်။သူဟာမဲဆိုင်ကနေအခုလိုမျိုးစိတ်ကြွစည်းတည်ဆောင်းတာဟာအခုတချိန်ဟာပထမဦးဆုံးအချိန်မဟုတ်ကြောင်းသူ့ရာဒူးကိုကြည်ပြီးကားကိုမစစ်သေးတာကြောင့်မူရစ်စေးဝါးတွေကိုအလွယ်တကူတည်ဆောင်းနေတယ်ဆိုပြီးထိုင်းရနာပိုင်းတွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေလာတဲ့စိတ်ကြွစည်းတွေဖမ်းမိတာဟာ2018ခုနှစ်ထဲမှာဆိုရင်အလုံးရေပေါင်းတန်ပေါင်း230ကျော်ရှိပြီဖြစ်ပါတယ်ရှင
်။ VOA သတင်းတောက်မအေးမှာသတင်းပေးပို့ထားတာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားထားတဲ့မြန်မာနိုင်ငံအကြောင်းကိုကောက်နှုတ်တင်ပြပေးပါမယ်။ EU ဥရောပသမဂ္ဂရဲ့အရေးယူပိတ်ဆို့မှုကမြန်မာနိုင်ငံရဲ့စက်မှုကုန်ထုတ်လုပ်ငန်းကိုထိခိုက်စေနိုင်တယ်ဆိုပြီးတော့ရေးသားထားတဲ့ဆောင်းပါးကိုအေရှားတိုင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအပေါ်အရေးယူမှုတရအနေနဲ့ပြည့်ရထားတဲ့ကုံတယ်မှုဆိုင်ရာအထူးခွင့်ရေးကိုပြန်လည်ရုပ်သိမ်းဖို့တင့်မတင့်လေးလာအကဲဖြတ်ဖို့အတွက် EU ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာအခုလအတွင်းမှာမြန်မာနိုင်ငံကိုရောက်ရှိလာဖို့ရှိနေပါတယ်။ရခိုင်ရှမ်းနဲ့ကချင်ပြည်နယ်တွေမှာမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ဖိနှိပ်ညှဉ်းပန်းနှိပ်စက်ခဲမှုတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအချက်လက်ရှာဖွေစုဆောင်းရေးအဖွဲ့ရဲ့စီရင်ခံစာကိုထွက်ပေါ်လာခဲ့ပြီးတဲ့နောက်အခုလိုတုံ့ပြန်ဆောင်ရွက်တာဖြစ်တယ်လို့ EU ဘက်ကပြောပါတယ်။ပြီးခဲ့တဲ့လအတွင်းကုလသမဂ္ဂထူထူညီလာခံကိုတင်သွင်းတဲ့အစီရင်ခံစာမှာရိုဟင်ဂျာမွတ်စလင်9သိန်းကျော်ကိုအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံထွက်ပြေးသွားစေလောက်အောင်မြန်မာစစ်တပ်ဟာလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့မျိုးတုံတပ်ဖြတ်မှုတွေကိုတေချာစီစဉ်ချပြီးတော့ဆောင်ရွက်ခဲ့တယ်လို့စွပ်စွဲထားပါတယ်။ EU ဘက်ကတော့ EU ကုန်သွယ်ရေးဆိုင်ရာကော်မရှင်နာမင်းကြီးဆီစီလီယာမန်စတောမ်အနေနဲ့အရေးယူဆောင်ရွက်မှုကိုအဖွဲ့ဝင်နိုင်ငံတွေထံကနေခွင့်ပြုချက်တောင်းခံဖို့မလိုပဲလှုပ်ဆောင်နိုင်ခွင့်ပြုထားပါတယ်။မကြသေးခင်အထိကတော့ EU ဟာဖိနှိပ်ညှဉ်းပန်းနှိပ်စက်မှုတွေမှာပါဝင်ပတ်သက်ခဲ့တယ်လို့ယုံကြည်ရတဲ့စစ်ကောင်းဆောင်တွေရဲ့ပိုင်ဆိုင်မှုတွေနဲ့ခရီးသွားလာခွင့်တွေအပေါ်ပိတ်ပင်တဲ့အရေးယူမှုတွေပြုလုပ်ထားခဲ့ပါတယ်။မြန်မာနိုင်ငံမှာ နိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေပြုလုပ်ခဲ့ပြီး2013ခုနှစ်မှာပေးရခဲ့တဲ့ကုန်သွယ်မှုဆိုင်ရာအထူးခွင့်ရေးကို EU ကပြန်ပြီးတော့ရုပ်သိမ်းလိုက်မယ်ဆိုရင်နိုင်ငံမှာအဓိကကျတဲ့စီးပွားရေးလုပ်ငန်းဖြစ်တဲ့အဝတ်ထည်ချုပ်လုပ်ငန်းကိုထိခိုက်စေမှာဖြစ်ပါတယ်။ထည်ချုပ်လုပ်ငန်းဟာရည်နံနဲ့တဘာဝတန်းွေပြီးရင်ဝင်ငွေအကောင်းဆုံးနိုင်ငံသားကိုတင်ပို့တဲ့လုပ်ငန်းလည်းဖြစ်ပါတယ်။2019ခုနှစ်အတွင်းမြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရဲ့82ရာခိုင်နှုန်းအမေရိကန်ဒေါ်လာ 1.8 ဘီလီယံရှိတဲ့ပို့ကုန်တွေဟာ EU ကိုတင်ပို့ခဲ့တာဖြစ်ပါတယ်။ဒီအထည်ချုပ်လုပ်ငန်းကလူပေါင်းများစွာကိုအလုပ်ကိုင်တွေရရှိနေစေပြီးစက်ရုံတွေမှာချင်း၊ကရင်၊ရခိုင်အစရှိတဲ့တိုင်းရင်းသားတွေအများပြားလုတ်ကင်နေကြပါတယ်။ဥရောပကုန်သွယ်ရေးများအသင်းနဲ့မြန်မာနိုင်ငံကုန်သွယ်မှုအဖွဲ့အစည်းဖွံ့ဖြိုးတိုးတက်ရေးအသင်းတို့ကတော့အခုလိုအရေးယူလှုပ်ဆောင်မှုကိုစန့်ကျင်ကြပါတယ်။ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးကိုပြန်ပြီးတော့ရုပ်သိမ်းလိုက်မယ်ဆိုရင်တန်းဝက်လောက်ရှိတဲ့မိသားစုတွေဘဝတွေထိခိုက်စေမှာဖြစ်ပြီးလူရေအဖြစ်တော့နှစ်တန်းလောက်ရေအတွက်ရှိလိမ့်မယ်လို့ပြောဆိုတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ။ယူရီးစနေမနဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကတော့ဒေါ်လာလတ်တန်အစီအစဉ်တစ်ဆက်တဲ့မနခင်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ဖို့အချိန်ရောက်ပါပြီခင်ဗျာ
။ဒီနေ့မနေ့တွေတင်ပြပေးမယ့် item အသုံးကတော့
back burner
ဖြစ်ပါတယ်။ဆာလုံးပေါင်းကB A C K back ကနောက် B U R N E R burner ကမိဖို့ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကအနောက်ဘက်မှာရှိတဲ့မိဖို့ပေါ့အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါအထူးသဖြင့်ခင်မီ gas ဒါမှမဟုတ်လျှက်စီမိဖို့တွေဆိုရင်အများအဖြစ်လေးဖို့တွေဖြစ်ကြတာများလေတော့အများအဖြစ်ချက်လေရှိတာကရှေ့ကနှစ်ဖို့ဖြစ်ပါတယ်အရင်ကျက်စီကျင်နာကိုရှိမထားချက်ပြီးအရင်မလိုတဲ့ဟာကိုတော့နောက်မှထားပြီးအချိန်ရမှချက်တော့မယ်လို့ထားလိရှိတာတော်ရရှိများအသိပါဒီတိုင်းမှာပဲ back burner ရဲ့ idiom အသေးပဲကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The health care issue was put on the back burner by the candidate. So this made the voters very unhappy.
ကျမရဲ့ပြည်သူဆောက်ရှောက်မှုကိစ္စကိုအဲ့ဒီကိုယ်စားလှယ်ကအာမပေးဘူးလေ။အနောက်မှာထားတယ်။ဒါကြောင့်မဲဆန္ဒရှင်တွေကတိတ်သဘောမတွေ့ကြဘူးလို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် The healthcare issue was put on the back burner by the candidate. So this made the voters very unhappy.
ကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
back burner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။လိမ်မိုင်းဆန်ရအကြမ်းဖက်မှုကိုစစ်လက်နက်တပွဲအသုံးပြုတိုက်ဖျက်ရေးအတွက်တက်တက်ကြွကြွဆောင်ရွက်ခဲ့ကြတဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကဒေါက်တာဒဲနစ်မူကာဂေးနဲ့လိမ်အကြမ်းဖက်မှုခံခဲ့ရသူယာဇီဒီအမျိုးသမီးနာဒီယာမူရတ်ကို2018ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေအဖြစ်နိုဘယ်ဆုကော်မတီကအောက်တိုဘာလ5ရက်နေ့မှာကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာပြည်ပကဖြစ်ပွားရာဒေသတွေမှာလည်းလိမ်မဲဆိုင်ရာအကြမ်းဖက်မှုတွေရှိခဲ့တာကြောင့်ဒီနှစ်နိုဘယ်ငြိမ်းချမ်းရေးဆုဟာမြန်မာနိုင်ငံရဲ့အခြေအနေပေါ်ဘလို့တက်ရောက်မှုရှိစေနိုင်တယ်လဲဆိုတာကိုလူခွင့်ရေးလှုပ်ရှားသူခရင်တိုင်းရင်သူနော်မေဦးနဲ့ဆက်သွဲပြီးတော့အဂရုပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတ်တန်းတင်ပြထားတာကိုနားဆင်ပါခင်ဗျာ
'Cause it only serves to make me more determined to achieve. ဒီနှစ်ဘာလောင်းရဲ့ဆုရှင်ဒီဖြစ်ပေါ်တော့တွေ့ပေပြီးတော့ဒီရက်ကယာဇတိအမျိုးသမီးနာဒီယာမူရတ်နဲ့ကွန်ဂိုလီဘီယာနဲ့တပ်ဖွဲ့ဆရာဝန်ပေါ့နော်ဒက်နစ်မိုဘဂီတို့ကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုစစ်တပ်နဲ့တွေ့အုံပြုမှုပေါ့နော်အဆုံးတိုက်ရေးအတွက်ကြိုးပမ်းမှုကိုမိမောင်းထုတ်ပြတဲ့အနေနဲ့သူတို့နှစ်ယောက်ကိုငြိမ်းချမ်းရေးဆုပေးလိုက်တာပေါ့နော် မြန်မာနိုင်ငံမှာတော့ပြည်ပခတ်ဖြစ်ပွားဒီသားတွေမှာလေမိုင်းဆိုင်ရာအကြံဖက်မှုအသုံးပြုခဲ့တာနှစ်တော်တော်ကြာကြာကလေးရပါတော့အခုမှဒါနည်းနည်းလေးပျောက်သွားတာပေါ့နော်ဒီတိုင်းသားတွေကြားမှာလည်းအထူးသဖြင့်ရှမ်းကရင်ကချင်းမြို့သမီးတွေကြားမှာလည်းမြန်မာစစ်တပ်ရဲ့လေမိုင်းဆိုင်ရာအကြံဖက်မှုတွေကြောင့်စီရင်ခံစားတွေထွက်ပေါ်လာတာတွေလည်းတော်တော်များများရှိပါတယ်အဲ့တော့မြန်မာနိုင်ငံတိုင်းရင်းသားတူတည်းဖြစ်တယ်ပေါ့နော်ဒီတိမ်ပိုင်းဆိုင်ရာအကြံဖက်မှုတွေအကြောင်းကိုဒုတိယတိုင်းရင်းသားလူနည်းစုလူခွင့်အကြောင်းတွေကိုဒီဆိုင်မှမှလေ့လာပြီးတော့ပြောဆိုဆွေးနွေးတင်ပြနေတဲ့သူတူအနေနဲ့တိမ်ပိုင်းဆိုင်ရာအကြံဖက်မှုကိုစစ်တပ်နဲ့တွေ့အသုံးပြုမှုပပျောက်ပြီးအတွက်သူတို့နှစ်ဦးကိုနိုဘယ်ငင်းကြီးစုဒီနှစ်အတွက်ချီးမြှင့်လိုက်တဲ့နဲ့ပတ်သက်ပြီးတော့ဦးနေနေသုံးသပ်ပေးပါလား
ကျွန်တော်တို့ဒီတိမ်ပိုင်းဆိုင်ရာအကြံဖက်မှုကိုစစ်တပ်နဲ့တွေ့အသုံးချတယ်ဆိုတာကဒီပဋိပက္ခဖြစ်နေတဲ့နိုင်ငံတိုင်းမှာရှိတယ်ပေါ့နော်ဒီပဋိပက္ခအရွယ်အစားဘယ်လောက်ကြီးတယ်လဲဘယ်လိုပဋိပက္ခမျိုးလဲဆိုတဲ့အပေါ်မှာလေမိုင်းဆိုင်ရာအကြံဖတ်မှုကိုစစ်လက်နက်တပွဲအသုံးချတာရဲ့ဒုတွေကလည်းကြီးမားမှုကလည်းကွာခြားတာရှိတယ်ပေါ့ဆိုတော့ကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်ဒီလေမိုင်းဆိုင်ရာအကြံဖတ်မှုကိုစစ်လက်နက်တပွဲအသုံးချတယ်လို့ပြောတဲ့အခါမှာအဓိကခံရတဲ့လူတွေကအမျိုးသမီးတွေဖြစ်တာကိုကျွန်တော်တို့တွေ့ရမယ်အဲဆိုဒီနှစ်ငင်းငင်းမျိုးပေါ်စုကိုအနှင်းလိုက်တဲ့အခါမှာဆွရှင်နှစ်ယောက်ရဲ့အနေထားကိုကျွန်တော်တို့ကြည့်နေဆိုရင်အမျိုးသမီးဆွရှင်ဟာဆိုလို့ရှိရင်လေမိုင်းဆိုင်အကြမ်းဖက်မှုကိုစစ်လက်နက်တပွဲအသုံးချတာကိုခံခဲ့ရတဲ့မျိုးစားပင်တပင်ပေါ့နော်အဲ့ဒါကိုမှသူကဒီအန်ဒီရဲ့အမျိုးမျိုးကြားရတဲ့နေပြီးသူဖြတ်ကျော်ပြီးတော့သူခုဆိုလို့ရှိရင်ဒီလေမိုင်းဆိုင်အကြမ်းဖက်မှုကိုစစ်လက်နက်တပွဲအသုံးချခြင်းကိုအဆုံးသတ်နိုင်ဖို့အတွက်သူရဲ့အတွေ့အကြုံကိုအခြေခံပြီးတော့သူရဲ့အက်ကွဲဝင်နေကြတာကိုကျွန်တော်တွေ့ရမယ်။အဲနောက်ဆွရှင်တယောက်ဖြစ်တဲ့ဆရာဝန်ဒေါက်တာဒန်နက်မူဝေဂီကိုဆိုလို့ရှိရင်ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ဒီလိုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကြောင့်ရင်ဆိုင်နေရတဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ပြဿနာအခက်အခဲတွေကိုကွန်နီကေးရှင်းပေးရုံနဲ့မကဘဲနဲ့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အမျိုးသမီးတွေရဲ့ပြန်လည်ရတည်မှုအတွက်အများကြီးအထောက်အကူပေးဖို့တဲ့နီးလန်းနေရှာပြီးလုပ်နေတဲ့ဆရာဝန်တယောက်သူရဲ့အလုပ်ကံကိုအသိမှတ်ပြုအောင်ကျွန်တော်တွေ့ရမယ်။ဆိုတော့ဒီဟာကကျွန်တော်တို့ဒီအထူးသဖြင့်ပေါ့လေဒီပစိဖိကတွေဖြစ်ပြနေတဲ့နိုင်ငံတွေမှာကျွန်တော်တို့ရင်ဆိုင်နေရတဲ့အထူးသဖြင့်အမျိုးသမီးတွေအတွက်ဆိုရင်ဒီဟာကခွန်အားတစ်ခုဖြစ်တယ်အားတက်စေတဲ့အခြေအနေတစ်ခုဖြစ်တယ်။ဒါပြင်လို့ဆိုတော့ရုံးခဲ့တဲ့နေ့အများကြီးမှာကျွန်တော်တွေ့ကြည့်မယ်ဆိုလို့ရှိရင်ဒိမ်မန်းဆိုင်ရာစံပယ်မှုကိုစစ်လက်နဲ့တပွဲသုံးနေပါတယ်ဆိုတာကိုနှစ်ပေါင်းများစွာဒီလူအခွင့်အရေးတွေတိုက်ပွဲဝင်နေတဲ့လူတွေကတက်တည်တက်ကြရအမျိုးမျိုးဆက်လက်တွေစုစည်းပြီးဒါဟာစစ်လက်နက်တပ်ဖွဲ့အုံပြုနေပါတယ်ဆိုတော့ကျွန်တော်တို့ကပြောဆိုတိုက်ပွဲဝင်ကြရပေါ့နော်ဆိုတော့ဒီကနေ့ငင်းငင်းရေးမျိုးပေါ်ဆွရှင်နှုတ်မှုကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အုံချတာကိုအတိမှတ်ပြုတာလည်းဖြစ်တယ်ပြီးလို့ရှိရင်ဒီအုံချမှုကိုရက်တန်းကနေရက်နိုင်ဖို့အတွက်ပဋိပက္ခတွေကိုရက်စင်းနိုင်ဖို့လိုတယ်ဆိုတာကိုအတိမှတ်ပြုတာလည်းဖြစ်တယ်ဒါကကျမတို့သူတဖြစ်ပေါ့လေဒီလူအခွင့်အရေးအတွက်တိုက်ပွဲဝင်နေတဲ့လူတွေဒီလိုမကောင်းဆိုးဝါးအဖြစ်အပျက်မျိုးတွေရက်တန်းကရက်နှံဖို့အတွက်တိုက်ပွဲဝင်နေတဲ့လူတွေကဒါဟာအတိမှတ်ပြုခြင်းတစ်ခုဖြစ်တယ်လို့ကျမအနေနဲ့မြင်ပါတယ
်မြန်မာနိုင်ငံမှာပြည်ပခန့်ဖြစ်ပွားနေတဲ့သမိုင်းကြောင်းကတော်တော်လေးနှစ်ရှည်ခဲ့ပြီသူတဖြစ်တိုင်းရင်းသားဒေသတွေမှာမိဦးတို့လာတဲ့ကရင်ပြည်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်တွေမှာဒီပြည်ပခန့်တွေအတွင်းပေါ့နော်လင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိခဲ့တဲ့ဆိုရက်အစီရင်ခံစာတွေအမျိုးမျိုးတွေထွက်ပေါ်ခဲ့ပါတယ်။ယနေ့မြန်မာနိုင်ငံမှာဒီလင်ပိုင်းဆိုင်ရာအကြမ်းဖက်မှုဒီပက္ခတွေမှာအုံပြုစေအခြေအနေဟိုနည်းနည်းသုံးသပ်ပြီးစေချင်ပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံအတွေ့အကြုံနဲ့ဆိုလို့ရှိရင်ဒီနှစ်ပေါင်း80နီးပါးပြည်တွင်းစစ်ကြီးဖြစ်ခဲ့တဲ့အပေါ်မှာဒီအထူးသဖြင့်ပမာမဟုတ်တဲ့တိုင်းရင်းသားဒေတာတွေမှာပေါ့လေလက်နက်ကန်ပြည်ပခတွေရှိတဲ့ဒေတာတွေမှာဆိုလို့ရှိရင်ဒီလင်ပိုင်းဆိုင်ရာအကြမ်းဖက်မှုဟာနှစ်ကာလများစွာတနေရာနဲ့တနေရာမတူဘူးအချိန်ဟုန်ပြင်းစွာဖြစ်ခဲ့တဲ့နေရာတွေရှိတယ်ပေါ့ဆိုတော့ကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်1990နောက်ပိုင်း background 2000နေပြီးတော့ဒီ2017 2012လောက်အထိဆိုလို့ရှိရင်ဒီလိုအခြေအနေရှိခဲ့တယ်အထင်ကြရပေါ့လေကျွန်တော်တို့စနစ်တကျအတုတေသနလုပ်ပြီးတော့မှထွက်ပေါ်လာတဲ့အခြေအနေတွေမှာဆိုလို့ရှိရင်ဒီ Earth Rights International ကနေပြီးတော့ School for Rape ဆိုတော့အမှတ်တမ်းတင်ပြတာရှိတယ်ဒါစနစ်တကျဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစလနဲ့အဖြစ်အသုံးချတယ်ဆိုတာဖော်ထုတ်တဲ့မှတ်တမ်းတစ်ခုဖြစ်တယ်။နောက်တစ်ခုကကျွန်တော်တို့ license to rape ဒီအဖြစ်အခံစာဟာဆိုလို့ရှိရင်လက်နက်ကန်ပြုပကဖြစ်နေတဲ့ကာလအတွင်းစစ်လက်နက်တပွဲအသုံးချတဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုတိုင်းရင်းသူတွေအများကြီးရင်ဆိုင်ခဲ့တာကိုမှတ်တမ်းတင်ထားတဲ့အဖြစ်အခံစာတွေဖြစ်တယ်ပေါ့။ဆိုတော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာလည်းဒီအခြေအနေတွေရှိခဲ့တယ်။အခုနောက်ပိုင်းဆိုလို့ရှိရင် နေသွားတယ်လို့ကျွန်တော်တို့ပြောလို့ရတယ်ဒါပေမဲ့တနည်းတစားသူ့ပြည်ကနေလှုပ်ထားတာမရှိတဲ့အတွက်ကြောင့်ကျွန်မအတိအကျတော့မပြောနိုင်ဘူးဒါပေမဲ့လည်းကျွန်တော်တို့ဟိုတုံးသက်ရတယ်လို့ဆိုလို့ရှိရင်2012 2013နောက်ပိုင်းဒီအထူးသဖြင့်အစိုးရနဲ့တိုင်းနာလက်နက်ကိုင်အဖွဲ့အစည်းတွေကြားထဲမှာငြိမ်းချမ်းရေးဆွေးနွေးဖို့အတွက်ပြည်ခရက်စဲရေးဆွေးနွေးဖို့တွေစပြီးရှိလာတဲ့နောက်ပိုင်းမှာလက်နက်ကိုင်ပဋိပက္ခရော့နေသွားတာနဲ့အမျှစစ်လက်နက်တပ်ဖွဲ့အုံချတဲ့မိမန်းဆိုင်ရာအကြံဖတ်မှုလည်းရော့သွားတယ်လို့ပြောလို့ရမယ်လို့ကျွန်မယူဆတယ်ဒါပေမဲ့လည်းလက်နက်ကိုင်ပဋိပက္ခနဲ့မိမန်းဆိုင်ရာအကြံဖတ်မှုရဲ့ဆက်နွယ်မှုကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်လက်နက်ကိုင်ပဋိပက္ခရော့နေသွားတာနဲ့အမျှစစ်လက်နက်တပ်ဖွဲ့အုံချတဲ့မိမန်းဆိုင်ရာအကြံဖတ်မှုရော့သွားတယ်ကိုကျွန်တော်တို့မြန်မာနိုင်ငံမှာတွေ့ရတယ်အခုလက်နက်ကိုင်ပဋိပက္ခဆက်ဖြစ်နေတဲ့ကချင်ကျန်းပြည်နယ်ရှမ်းမြောက်ဒေသကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်မိမန်းဆိုင်ရာအကြံဖတ်မှုတွေဟာဆက်ပြီးရှိနေသေးတယ်ဆိုတဲ့အခါကျတော့မိမန်းဆိုင်ရာအကြံဖတ်မှုနဲ့လက်နက်ကိုင်ပဋိပက္ခဟာတရားဆက်နွယ်မှုရှိနေတယ်ဆိုတော့ကျွန်တော်တို့နားလည်လို့ရတယ်ပေါ့လေဆိုတော့ဒီနှစ်မင်းငယ်မျိုးကိုဆုရှင်ဖျော်ဝင်ပြောသားသလိုပဲကျမတို့ဟာလိမ်မိုင်းဆိုင်ရာစံဖတ်မှုကိုသုံးသပ်နိုင်ဖို့ဆိုလို့ရှိရင်လက်နက်ကိုင်ပဋိပက္ခတွေကိုလည်းရပ်ဆဲနိုင်ဖို့လိုတယ်လို့သူပြောသားကကျမတို့တွေ့ရမယ်ကျမတို့ဒီမြန်မာနိုင်ငံမှာပေါ့နော်တောက်လျှောက်ကျမတို့သိလာတယ်ဆိုလို့ရှိရင်ဒီအထူးသဖြင့်ဗမာမဟုတ်တဲ့တိုင်းသားဒေသတွေမှာတခင်ကြာတရင်ရှမ်းအစရဲဒေသတွေမှာအထူးသဖြင့်ပေါ့စစ်လက်နက်တပ်ဖွဲ့အုံချတဲ့လိမ်မိုင်းဆိုင်ရာစံဖတ်မှုတွေအများကြီးရှိခဲ့တယ်ဒီမကြသေးခင်ကဆိုပေါ်ထုတ်နိုင်ခဲ့တာကဒီရခိုင်ဒေသမှာလဲရိုဟင်ဂျာအမျိုးသမီးတွေရင်ဆိုင်နေရတဲ့ခြေနွေတွေဟာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အမျိုးသမီးတွေကိုအတိအကဥတီပြီးအုံချတာကိုလည်းကျွန်တော်တို့တွေ့ရမယ်ပေါ့ဆိုတော့ဒီလိုအနေအထားမျိုးတွေဟာဒါကဘာတဝမ်းမှာလက်နက်ကိုင်ပဋိပက္ခရှိတဲ့နေရာတွေမှာကျွန်တော်တို့ကြည့်လိုက်မယ်ဆိုရင်အတိအကအဖြစ်ဒီစစ်လက်နက်တပ်ဖွဲ့အုံချတဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုရင်ဆိုင်နေရတာဟာအမျိုးသမီးတွေဖြစ်တဲ့ထိုနည်းတစွာပဲမြန်မာနိုင်ငံမှာလည်းကျွန်တော်တို့ကြည့်မယ်ဆိုရင်အခုရခိုင်ဒေသမှာရောရှမ်းကချင်ဒေသတွေမှာရောဒီအခြေအနေကိုရင်ဆိုင်နေရတာအဓိကရေးသားပေးနေတာအမျိုးသမီးဖြစ်တာကိုကျွန်တော်တို့တွေ့ရမယ်။လက်နက်ဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်ဖွဲ့အုံချခြင်းကိုအဆုံးသတ်နိုင်ဖို့အတွက်ဆိုလို့ရှိရင်ဒီလက်နက်ကင်ပဋိပက္ခတွေကိုကျွန်တော်တို့ဖြည့်ရှင်းနိုင်ဖို့ရပ်ဆဲနိုင်ဖို့လိုတယ်။လက်နက်ကင်ပဋိပက္ခတွေဘာကြောင့်ဖြစ်ရလဲဆိုတဲ့အကြောင်းရင်းတွေကိုကျွန်တော်တို့နားလည်အောင်လုပ်ပြီးတော့ဒီအကြောင်းရင်းတွေကိုအခြေခံဖြည့်ရှင်းဖို့လိုပါတယ
်။လက်နက်ဆိုင်ရာအကြမ်းဖက်မှုအကြောင်းရင်းတွေကိုဖြည့်ရှင်းနိုင်ဖို့အရေးကြီးတယ်ဆိုတဲ့အခါမှာလူခွေလှူရှားသူအများစုကတော့ပြစ်မှုကျူးလွန်သူတွေကိုထိရောက်စွာအရေးယူနိုင်ရေးပေါ့နော် accountability တို့ impunity တို့ကိုအဓိကကင်တွယ်နိုင်ဖို့အရေးကြီးတယ်လို့ပြောကြပါတယ်မိဦးသဘောထားကိုနောက်ဆုံးအနေနဲ့မေးချင်ပါတယ
်ဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အုံချခြင်းဆိုတာကဒီလိုအုံချရဲဆိုတာများသောအဖြစ်ကလက်နက်ကင်ဖွဲ့စည်းရတယ်ကျူးလွန်တဲ့လုပ်ရဖြစ်တယ်ကျွန်တော်တို့မြန်မာနိုင်ငံမှာပဲဖြစ်ဖြစ်ဒီကဘာတခြားဒေသတွေမှာဖြစ်နေတဲ့လက်နက်ကင်ပဋိပက္ခကိုဖြစ်ဖြစ်ကျွန်တော်တို့ကြည့်မယ်ဆိုလို့ရှင်ဒါလက်နက်ကင်အဖွဲ့အစည်းတွေကနေပြီးတော့ကျစ်လက်နက်တပ်ဖွဲ့အုံချတဲ့ကျူးလွန်တဲ့လုပ်ရဖြစ်တဲ့အပေါ်မှာအခုဆိုလို့ရှိရင်နိုင်ငံကလူ့အခွင့်အရေးဆိုင်ရာဥပဒေတွေအရယောဂဒီလိုလုပ်ရမျိုးဟာစစ်ရသဝင်မှုမရောက်တဲ့ဆိုတဲ့အပေါ်မှာဥပဒေနဲ့အညီရေးယူမှုဒီလိုကျူးလွန်တဲ့အပေါ်မှာတာဝန်ယူမှုတာဝန်ခံမှုတွေလုပ်ဖို့လိုတယ်ဆိုတာကိုကျွန်တော်တို့တွေ့ရမှာလည်းဖြစ်တယ်။ဒီမြန်မာနိုင်ငံမှာလည်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်ကိုအသုံးချခြင်းဟာစစ်ရသဝင်မှုမရောက်တာဆိုတာလည်းကျွန်တော်တို့တွေ့ရမယ်။ဆိုတော့ဒီလိုလုပ်ရမျိုးရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီတာဝန်ယူမှုတာဝန်ခံမှုနဲ့အညီပေါ့လေကျွန်တော်တို့ဖြည့်ရှင်းသွားနိုင်ဖို့လိုပါတယ်အဲလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုဟာဒီပြစ်မှုကျူးလွန်သူတွေကိုအရေးယူသွားနိုင်ဖို့အတွက်နိုင်ငံကဥပဒေတွေနဲ့အညီကင်တွယ်ဆောင်ရွက်နိုင်ဖို့အတွက်လိုပါတယ
်ပတ်စဉ်မျိုးစင်းကဏ္ဍကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခုတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒေါခင်မျိုးသက်စီစဉ်တင်ဆက်တာဖြစ်ပါတယ်ခင်ဗျာ
ကဘာကြီးပူငွေလာပြီးဥရုယာသည်အကြီးကျယ်ပြောင်းလဲလာစေတဲ့ကာဗွန်နဲ့အောက်ဆိုက်ဖန်လုံတန်းငွေထုတ်လွှတ်မှုကိုအတက်နိုင်ဆုံးလျှော့ချကြဖို့အတွက်သိပ္ပံပညာရှင်တွေကတိုက်တွန်းနေချိန်မှာကယ်လီဖိုးနီးယားပြည်နယ်ဆော့သိပ္ပံကသုတေသနပညာရှင်တွေကတော့လေထဲမှာများလာနေတဲ့ဒီကာဗွန်တွေကိုပိုးပြီးတော့ဖမ်းယူပေးနိုင်တဲ့အပင်တွေရအောင်စူးစမ်းနေကြတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါမယ်ဝင်ရွှေရင်မှာဖုံးလွှမ်းနေတဲ့ရေခဲဆိုင်တွေအေးပြော်နှုံမြန်လာတဲ့ဆိုတဲ့သူတေသနာတွေ့ရှိချက်တွေဇက်တိုက်ဆိုသလိုထွက်ပေါ်လာနေသလိုပင်လယ်ရေမျက်နှာပြင်တွေမြင့်တက်လာတဲ့ဆိုတာကလည်းလက်တွေ့မြင်လာနေရပါပြီ။ဒါကြောင့်ကဘာကြီးပူနွေးလာတာနဲ့ဥရုယာတိပြောင်းလဲမှုဆိုင်ရန်ပြဿနာကိုပေါ့ပေါ့ဆဆမတွေ့ကြဖို့သိပ္ပံပညာရှင်တွေကသတိပေးနေကြတာပါ။ဒီခါမှာကဘာကြီးကိုပူနွေးလာစေတဲ့ဖန်လုံရင်တန်းငွေထုတ်လွှတ်မှုတွေကိုဘလို့ရော့ချအောင်လုပ်မယ်ဆိုတာကို ဝိုင်းဝန်းစဉ်းစားကြပါတယ်ဒီလိုဖြည့်ရှင်းမှုစူးစမ်းမှုတွေထဲမှာကယ်ဖိုးနီးယားပြည်နယ်ဆန်ဒီယေဂိုကလာဟိုလာမှာရှိတဲ့ဇီဝဗေဒဆိုင်ရာလေ့လာမှုတွေလုပ်နေတဲ့ SOC သိပ္ပံကသုတေသနပညာရှင်တွေရဲ့လှုပ်ဆောင်မှုကတော့ထူးခြားပါတယ်သူတို့ကကမ္ဘာကြီးပူနွေးစေတဲ့ကာဗွန်တွေကိုဆုပ်ယူထားနိုင်တဲ့အပင်တွေကိုဂုရယ်ပိုးပြီးကာဗွန်ဆုပ်ယူနိုင်အောင်သာမကဒီကာဗွန်တွေလေးရုထဲပြန်ပြီးရောက်မသွားအောင်ဒီအပင်တွေကပဲနှစ်ပေါင်းများစွာတိတ်နေအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုစဉ်းစားပြီးသူတေသနလုပ်နေကြတာပါအပင်တွေရဲ့ photosynthesis ဖြစ်စဉ်မှာအပင်ဟာနေအောင်ကြီးစွမ်းအင်ကိုတုံးပြီးလေထဲကကာဗွန်နဲ့အောက်ဆိုက်တွေကိုဆုပ်ယူစားသုံးပါတယ်သူတို့ကဒါကိုရေနဲ့ပေါင်းပြီးသူတို့ရဲ့ကြီးထွားမှုအတွက်တကြားဓာတ်ကိုဖန်တီးတာပါဒီဖြစ်စဉ်မှာသူတို့ကအောက်ဆီဂျင်ကိုထုတ်ပေးတယ်လို့သူတို့ရဲ့ tissue တွေထဲမှာတော့ကာဗွန်ကိုတင်ထားပါတယ်ဒီလိုကာဗွန်ကိုသိမ်းဆီတာကိုသူတို့ရဲ့အမြင့်တွေမှာပါလှုပ်ဆောင်ကြတာဖြစ်ပြီးဒီအမြင့်တွေကနေတဖြည်းဖြည်းပြန်ထုတ်ပေးပြီးတော့အပင်ကိုကြီးထွားစေတာပါအပင်သေးသွားရင်တော့ကာဗွန်တွေပါခြေပြတ်သွားပေမဲ့တချို့ကာဗွန်တွေကမြေစီလွှာထဲမှာကျန်နေတတ်ပါတယ်ဒီဖြစ်စဉ်ကိုဆော့ဇီဝဆိုင်ရာသုတေသနဌာနကသိပ္ပံပညာရှင်တွေကစိတ်ဝင်စားနဲ့အသုံးချဖို့လုပ်ကြပါတယ်သူတို့ကဒီကာဗွန်တွေကိုမြေစီလွှာထဲမှာအချိန်အတော်ကြာတိုမိထားနိုင်တဲ့ပုံစံမျိုးနဲ့ရလာအောင်အပင်တွေကထုတ်ပေးမဲ့သုတေသနအစီအစဉ်ကိုလှုပ်ဖို့အတွက်စဉ်းစားကြပါတယ်။ဒီသုတေသနအစီအစဉ်တွေကိုကြီးကြပ်သူကတော့ပမောက္ခဂျိုးဆက်နိုဝယ်ပါ။သူငယ်ငယ်တုန်းကတပင်ကရတဲ့တဘာဝဖော်ဘူးဆိုတွေကိုမြေဆွေးလှုပ်ခဲ့ဖို့တုံးရတာကိုတတိတရရှိရကနေအခုလိုကဘာကြီးပူနွေးမှုကိုတိုက်ဖျက်ဖို့လှုပ်ရမှာတုံးဖို့စိတ်ကူးရခဲ့တယ်လို့ပြောပါတယ်
။ When I was a child growing up in western Pennsylvania I was an avid gardener my grandmother and great grandmother taught me to have a vegetable garden every summer.
ကျွန်တော်ငယ်လေးကစိုက်ပျိုးရေးကိုသိတ်ပါလာပါပြီ Pennsylvania ပြည်နယ်အနောက်ပိုင်းဒေသမှာကြီးပြင်းလာပါ New York တိုင်းကျွန်တော်အဖွားရရောကျွန်တော်မိကပါစားပင်တွေကိုဘယ်လိုစားရတယ်ဆိုတာကိုသင်ပြပေးပါတယ်အဲ့ဒီကလေးကမြေဆွေးရအောင်ဘယ်လိုလုပ်ရတယ်ဆိုတာကောင်းကောင်းသိခဲ့တာပါအဲ့ဒီတော့မှတ်မိပါသေးတယ်ကျွန်တော်မိဘတွေနဲ့သူတို့မိဆွေတွေဝိုင်တောက်တဲ့ခါတိုင်းဝိုင်ပလင်းပိတ်တဲ့ဖော့ဆိုလေးတွေကိုကျွန်တော်ကကောက်ပြီးတော့မြေဆွေးပုံနဲ့ထည့်ပါတယ်ဒီဖော့ဆိုလေးတွေကတစ်ပင်ကရတယ်ဆိုတော့တဘာဝမြေဆွေးဖြစ်နိုင်တယ်ဆိုတာကျွန်တော်သိတယ်လေတစ်သားတွေလိုပဲဆွေးသွားမယ်လို့ကျွန်တော်ထင်ခဲ့လို့ပါဒါပေမဲ့သူတို့ကဘရောမှဆွေးမသွားပါဘူးအပင်တွေကိုသူတည်တနာလုပ်ဖို့စစဉ်းစားတဲ့အခါမှာတော့အဲ့ဒါကိုကျွန်တော်သွားပြီးတော့သတိရပါတယ
်တဘာဝပောက်တဲ့တစ်ပင်ကနေထုတ်ယူတဲ့ဒီဖော့ဘူးဆိုလေးတွေမှာဆူပါရင်လို့ခေါ်တဲ့ဓာတ်အတော်များများပါနေပါတယ်ဆူပါရင်ကရေဖောက်ပြီးထွက်မသွားနိုင်တဲ့ဖယောင်းလိုပစ္စည်းပါဒီဓာတ်တစ်မျိုးကိုတစ်ပင်အများစုမှာတွေ့ရပြီးသူတို့ဟာအပင်ရဲ့အမြစ်တွေဆွေးမြေပျက်စီးမသွားအောင်လဲကာကွယ်ပေးနိုင်ပါတယ်ဆူပါရင်ရဲ့ဒီလိုဂုဏ်သတ္တိကိုသုံးပြီးတစ်ပင်တွေကနေကာဗွန်ကိုမြေအောက်မှာတင်ထားနိုင်ရတဲ့အသုံးချနိုင်မှုလုပ်နေတာပါဒီလိုလုပ်နိုင်မယ်ဆိုရင်ကမ္ဘာကြီးပူနွေးအောင်လုပ်နေတဲ့ကာဗွန်တွေကိုတင်ထားနိုင်မယ်လို့တွက်ဆနိုင်ပါတယ်အခုလိုကာဗွန်တွေကိုမြေလွှာထဲတင်ထားတာဟာမြေစည်းလွှာအတွက်ပါအကျိုးရှိပြီးအပင်တွေရှင်သန်တဲ့ဝင်းကျင်အတွက်ပါကောင်းလာစေနိုင်တယ်လို့လည်းပမောက္ခနိုဝယ်ကပြောပါတယ်
။ That enriches the soil so it turns out that by leaving some plant carbon behind in the soil
တချို့ပင်တွေကကာဗွန်တွေဟာမြေစည်းလွှာထဲမှာကျန်ခဲ့တဲ့အတွက်အဲ့ဒီမြေစည်းလွှာထဲမှာကာဗွန်တွေကျွယ်ဝလာတာကိုတွေ့ရပါတယ်။အပင်တွေလည်းပိုးပြီးတော့ကောင်းကောင်းကြီးထွားလာကြတယ်။ဒါကြောင့်တောင်သူလေသမားတွေရဲ့စိုက်ကွင်းတွေမှာဖြစ်စေဂေဟစနစ်ထဲမှာဖြစ်စေမြေစည်းလွှာထဲမှာကာဗွန်ပါဝင်နှုန်းကပိုများလာပြီးတော့တဘာဝပတ်ဝန်းကျင်ကိုပိုးပြီးတော့ကျန်းမာလာစေပါတယ်
။အခုလိုအားလုံးအတွက်အကျိုးရှိစေမယ့်ဝန်းကျင်ကိုဖန်တီးနိုင်ဖို့အပင်တွေမှာဆူပါရင်ဓာတ်တွေပိုးပြီးထုတ်လာနိုင်အောင်လုပ်ဖို့လိုပါတယ်။ဒါကြောင့်အပင်တွေဘလိုနည်းနဲ့ဆူပါရင်တွေပိုးထုတ်လာအောင်လုပ်နိုင်မယ်ဆိုတာကိုသုတေသနလုပ်နေကြတာပါ။ဇီဆော့သိပ္ပံသုတေသနဓာတ်ခွဲခန်းတွေမှာကမ္ဘာပေါ်ကဒေသအမျိုးမျိုးမှာရှိတတ်တဲ့ရာသီဥတုမျိုးတွေကိုဖန်တီးထားပါတယ်။အဲ့ဒီဒေသအဲ့ဒီကရာသီဥတုနဲ့ကပ်ညီမဲ့အပင်မျိုးကိုစိုက်ပျိုးပြီးဆန်းသက်တာပါဒီဆန်းသက်မှုတွေကအသေးစိတ်လို့ရတာမို့အချိန်အတော်ပေးရတယ်လို့အင်အားလည်းအတော်စိုက်ထုတ်ရပါတယ်ဒါပေမဲ့သူတို့ဌာနမှာသူတေသနအဖွဲ့သားတွေတလကျော်လောက်ရမယ်အလုပ်မျိုးကိုတင်းအထင်းနဲ့လုပ်ပေးနိုင်တဲ့သူတေသနစက်ရုပ်တည်းကိုလည်းရှိပါတယ်လောလောဆယ်မှာတော့ကာဗွန်တွေကိုတုံမိထားနိုင်တဲ့ကောက်ပဲတည်နှံပင်တွေရအောင်တီထွင်ရမှာတမျိုးကြမျိုးပွားတဲ့နည်းကိုပဲတုံပြီးဆန်းသက်နေတာပါဒါပေမဲ့တနည်းကြရင်တော့လုပ်ငန်းပုံမြန်ဆန်လာစေဖို့မျိုးဗီဇအင်ဂျင်နီယာနည်းပညာကိုသုံးဖို့ဖြစ်လာနိုင်ပါတယ်။လက်ရှိစမ်းသပ်မှုတွေအတွက်ကန့်သက်ထားတာမျိုးတော့တိတ်မရှိပါဘူးလို့သူတေသနပညာရှင်တဦးဖြစ်တဲ့တွဲဘက်ပါမောက်ခဝော့ဖ်ကန်ဘော့ရှ်ကပြောပါတယ
်။ In our project we basically are very open
ကျွန်တော်တို့ရဲ့စီမံကိန်းမှာတော့ကန့်သတ်ထားတာသိရှိပါဘူး။ရေပုံရပြောမယ်ဆိုလို့ရှိရင်နီလန်အားလုံးကိုတုံးနိုင်ပါတယ်။အခုကျွန်တော်တို့က Superintendent ပုံများလာအောင်တဘာဝလျော့ရတဲ့မျိုးထဲမှာရှိတဲ့တဘာဝမျိုးဗီဇကိုတုံးပြီးတော့ဆန်းသတ်တဲ့အတွက်မျိုးရိုးဗီဇ engineer နီးကိုတုံးဖို့တော့တိတ်မလိုပါဘူး။ဒါပေမဲ့ဒီမျိုးရိုးဗီဇ engineer နီးပညာကိုတုံးရင်တော့အခုဆန်းသတ်နေတာထက်ပိုပြီးတော့မြန်နိုင်မှာပါ။ဒါဟာစိတ်ဝင်စားဖို့ကောင်းပါလေ။တကယ်လို့ကျွန်တော်တို့လုပ်နေတဲ့သမယိုးကြ
မျိုးဗီဇရအောင်လုပ်ယူပြီးတော့စမ်းသပ်တာကိုမဆောင်နိုင်လောက်အောင်ကမ္ဘာရာသီဥတုပြောင်းလာတာကဒီချက်ပို့ပြီးတော့မြန်လာမယ်ဆိုရင်တော့တမျိုးပေါ့လေ။သူတို့ရဲ့စမ်းသပ်မှုတွေကလည်းလာမယ့်9နှစ်လောက်မှာဆိုရင်လေထုထဲကကာဗွန်နိုင်အောက်ဆိုက်ပါဝင်နှုန်းအဆင့်ကိုလျှော့ချရမှာတုံးနိုင်တဲ့အပင်တွေကိုဒေသအမျိုးမျိုးအတွက်ထုတ်ပေးနိုင်တော့မယ်လို့လည်းပြောပါတယ်။ အခုလိုပဲကာဗွန်ကိုအများပြားဆုပ်ယူနိုင်တဲ့အပင်တစ်မျိုးလည်းရှိပါတယ်။ဒါကတော့ကန်ယူရန်တွေမှာပေါက်ရွက်လို့ရှိတဲ့လမှုပင်တွေရှိရာဒီရောက်တော်တွေဟာကမ္ဘာပေါ်မှာကာဗွန်အကျယ်ဝဆုံးမြေစီလွှာမျိုးဖြစ်တယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။
ဒေါက်ကီမြူတက်ဂျက်ဆက်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုမနက်9:00နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA အမေရိကန်တန်ခါးနေမနက်ဖက်အခုရက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနက်8:00နာရီကနေ9:00နာရီအထိလိုင်းဒို
စနေနေ့ကင်းအစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးပါလိမ့်မယ်ခင်ဗျာ။ဆော်ဒီသတင်းတော့ဂျမောကာရှော်ဂျီဟာတူဂီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်စီရုံးထဲမှာတည်ဆုံသွားတယ်ဆိုတာဆော်ဒီအာရေဗျကတီးပြလိုက်ပြီလို့ဆော်ဒီနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။မစ္စတာကာရှော်ဂျီဟာကောင်စီရုံးထဲမှာ သူနဲ့တွေ့တဲ့လူတွေနဲ့ရုံးဝန်ဆောင်ကအပြန်လည်ဖြစ်ပြီးတည်ဆုံသွားတယ်ဆိုတာစုံစမ်းစစ်ဆေးမှုကဏ္ဍဦးရလဒ်တွေကတွေ့ရတယ်လို့ဆိုပါတယ်။ဒီဖြစ်ရတဲ့တော်စော်ဒီတော်ဝင်အစိုးရအဖွဲ့အကြံပေးသူဖြစ်သူဆော့အခန်တာနီနဲ့ထောက်လိုင်းအဖွဲ့ဒုတိယအကြီးကဲဘိုဂျိုဂျီအာမက်အယ်စရီတို့ကိုယာရုကထုတ်ပြလိုက်ပြီးတခြားဆော်ဒီနိုင်ငံသားဆက်ရှိဦးကိုလည်းဖမ်းဆီးထားတယ်လို့ ဝန်ရှိသူတွေကပြောပါရယ်မြောက်ကိုရီးယားနဲ့တရမန်ဆက်ဆံရေးလက်ရှိနေထားကြောင်းတောင်ကိုရီးယားနဲ့အမေရိကန်နိုင်ငံပူးတွဲပြီးစီရေးလက်ချင်းမဲ့နောက်ထပ်အဓိကအစီအစဉ်တစ်ခုကိုရပ်ဆိုင်းထားလိုက်ပြီဖြစ်တဲ့ကြောင်းပန်ဒဂွန်စစ်တာနာကျူကတောက်ကြနေမှာကြေညာပါရယ်တရမန်ရေးရဆက်လက်ဆောင်ရွက်နိုင်ရေးအခွင့်အလမ်းများများပေးနိုင်ဖို့အခုလိုလုပ်တာလို့ဆိုပါရယ် Vigilant Ace လို့အမည်ပေးထားတဲ့နှစ်နိုင်ငံလေကြောင်းစီရေးလက်ချင်းမှုကိုအမေရိကန်ရောတောင်ကိုရီးယားဘက်ကပါသဘောတူရပ်ဆိုင်းလိုက်တာဖြစ်တယ်လို့ပန်ဒဂွန်ပြောခွင့်ရဒေနာဝှိုက်ကပြောပါရယ်အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်နဲ့အတူတောင်ကိုရီးယားနဲ့ဂျပန်ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဒီဆုံးဖြတ်ချက်ကိုကြေညာလိုက်တာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုညာချက်တဲ့အပါအဝင်အာရှနိုင်ငံအများပြားမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကိုထောက်ပြပြီးဥရောပခေါင်းဆောင်တွေအနေနဲ့အာရှခေါင်းဆောင်တွေကိုတွန်းအားပေးပြောဆိုဖို့လူခွင့်ရေးအဖွဲ့တွေနဲ့လွှတ်တော်အမတ်တွေကတောင်းဆိုကြပါတယ်မြန်မာအစိုးရအနေနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေးရှိချက်တွေဟာတိတ်ကိုပြင်းထန်ပြီးစိုးရိမ်စရာကောင်းလာတဲ့အကြောင်းဒီလိုဆွေးနွေးချက်တွေကိုမြန်မာအစိုးရအနေနဲ့တုံ့ပြန်ရမှာဖြစ်ပြီးတာဝန်ခံလူမှုပွင့်လင်းမြင်သာမှုနဲ့ပြောထားတဲ့ကိစ္စရပ်တွေကိုကင်တွယ်ဖြေရှင်းလိုမှုတွေပြမှာဖြစ်တဲ့အကြောင်း EU နိုင်ငံကြီးမူဝါဒအကြီးအကဲဖက်ဒရီကာမိုဂါရီနီကတိုက်တွန်းပါတယ်။နိုင်ငံတကာစီးပွားရေးကိန်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပေါ်မှာအခြေခံတဲ့လွတ်လပ်စွာကုန်သွယ်ရေးကိုထောက်ခံတဲ့အကြောင်းဥရောပနဲ့အာရှနိုင်ငံတွေကတင်းကျပ်ကြွတဲ့တောက်ကြနေမှာပြောလိုက်ပါတယ်။ဒါဟာသမ္မတထရမ့်ရဲ့အမေရိကန်ပထမဆုံးရဲ့မူနဲ့ဆန့်ကျင်တယ်ဆိုတာကိုပြလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာသွားတာဖြစ်ပါတယ်။ဒီမနက်တွေအစီအစဉ်ထုတ်လို့ရမှုကကိုကျော်လွင်ဖြစ်ပြီးတော့အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ညနေဘက်မှာထုတ်လွှင့်မဲ့6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ line number 16 19နဲ့25တို့ကနေဖမ်းယူနားဆင်နေပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တင်မှာပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.